Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင်2019ခုနှစ်ဩဂတ်လ10ရက်တာတာဘင်းနေ့နေ့ကင်းဒီယိုစီစဉ်နေကိုအမေရိကန်ပြည်အစုမျိုးတော်ဝါရှင်တန်ဒီစီကနေည9:00နာရီစတဲ့ဆိုင်းဒိုမီတာ2532.50တူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာအီတန်စင်မှာဒီညပိုင်းအတွက်စီစဉ်နေကိုတာဝန်ယူတက်ဆက်ပြီးသွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုကိုရရနိုင်နေကျွန်တော်ကြော်ကြောသိပြောပြမှာပါ။ကနေဒီကမ္ဘာနှစ်ခုဖြစ်ခဲ့တဲ့ Ohio နဲ့ Texas ပြည်နယ်တွေကမြို့လမြို့ကိုသမ္မတ Trump မနေ့ကသွားတဲ့အချိန်ကန့်ကွက်တာရောထောက်ခံတာပါကြုံခဲ့ရပါတယ်။ American တန်တမာတွေဟောင်ကောင်အရေးမှာဝင်မဆွတ်ဖို့ရုပ်ကသတိပေးလိုက်ပါတယ်။ဒီကနေ့ကြောက်တဲ့ရှစ်လေးလုံးယူရိုပုံ32နှစ်ပြည့်အခမ်းအနားကိုဂျပန်မျိုးတော်ခမ်းမရှိမဟာဗန်နူလာပန်းချန်နဲ့မှာကျင်းပပါတယ်။ဒီသတင်းတွေနဲ့ဒုတိယဆေးဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီကနေ့သောတာရှင်နေနာဆင်ကြားမယ်ဒီမှာတော့ဝင်းကြီးဌာနဘက်ကနေပြီးတော့ရခိုင်တိုက်ပွဲရှောင်ပြည်သူတွေယာယီနေထိုင်ဖို့အရေးပြည်သူ့လွတ်တော်မှာဖာရီစနစ်ကရကြလေးဆိုတာနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့စစ်ဘေးအိုက်ပွဲဆောင်ဒုက္ခသည်များအတွက်လက်ရှိနိုင်ငံတော်အနေနဲ့ထောက်ပံ့ပေးနိုင်မှုအခြေအနေလုံလောက်မှုရှိရလားဆိုတဲ့အပိုင်းမှာကျွန်တော်တို့အဲဟာကျွန်တော်တို့နိုင်ငံတော်အနေနဲ့လုံလောက်စွာ
လူကေပြန်ဒုတိယဝန်ကြီးဦးစိုးအောင်ခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။ဒါပြင်ဒီကနေ့မှာကြာရောက်တဲ့ရှစ်လေးလုံးနှစ်ပတ်လည်နေ့အကြောင်းတိုင်းရင်းဒေသတိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေတွေကိုတင်ပြပို့သွားမယ်အပြင်နာကကိုပိုင်အုပ်ချုပ်ခွင့်ဒေသနဲ့စီးတင်းမာမှုအခြေအနေစတဲ့ကိုလည်းဒီညနေမှာနာဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထက်တဲ့ရသတင်းတွေကိုကိုကျော်သိန်းနဲ့ကိုရနိုင်တို့ကကြီးညာပေးပါလိမ့်မယ်ရှင်။
အဝါယူနဲ့ Texas ပြည်နယ်တွေမှာကနတ်တစ်ခတ်မှုတွင်တန်ရာသူတွေတယောက်ကူတောင်းမှုခံယူနေတဲ့ဆေးရုံတွေကိုသမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကတော်မီလီယံထရမ့်တို့ဗိုလ်သူတွေကတော့ပြီးလူနာတွေကိုတွစ်ဆုံအားပေးစကားပြောကြပါတယ်။ဒါပေမဲ့လည်းပြစ်ခတ်မှုဖြစ်ခဲ့တဲ့ဒေတွန်မြို့ကပျော်ပွဲဆင်ပွဲဖျော်ဖြေလုပ်ငန်းတွေရှိတဲ့နေရာနဲ့အဘတ်ဆူမြို့ကဝေါ်ပတ်ကုန်တဲ့နေရာတို့ကိုတော့မသွားပါဘူး။အဲဒီနေရာမှာတနသမားတူဦးချင်းစီကပြစ်သက်တာကြောင့်စုစုပေါင်းလူ30ယောက်သေဆုံးခဲ့ရတာပါ။သမ္မတထရမ့်ရဲ့ခီးစဉ်ကိုစန့်ကျင်သူတွေကတော့တနက်ပြစ်မှုဖြစ်ခဲ့တဲ့နေရာစလုံးမှာဗိုလ်သူတွေကစူဝေးဆန္ဒပြခဲ့ကြပြီးတနက်ပိုင်ဆိုင်မှုထိန်းချုပ်ရေးဆိုင်ရာဥပဒေပြဋ္ဌာန်းပေးဖို့တောင်းဆိုကြပါတယ်။ဒါအလို့ပဲသမ္မတထရမ့်ကိုထောက်ခံသူတွေကလည်းမြို့နှစ်မြို့စလုံးမှာစူဝေးဆန္ဒပြကြပါတယ်။မက္ကဆီကိုနိုင်ငံနဲ့ထိစပ်နေတဲ့ Texas ပြည်နယ်ကနေဆက်မြို့တစ်မြို့ဖြစ်တဲ့ El Paso မြို့ပြစ်ခတ်မှုအတွင်းလူ22ယောက်သေဆုံးပြီးတော့နှစ်ဒါဇင်ကျော်ဒဏ်ရာရခဲ့ပါတယ်
။ Kurdistan သမ္မတဟောင်း Spec Atambayev ရဲ့ခြံဝင်းအတွင်းမှာကာကြည့်အထူးတပ်ရဲတပ်ဖွဲ့ကဒီနေ့အတင်းဝင်ရောက်ဆင်းနေခဲ့ပါတယ်။သမ္မတဟောင်းကိုထိမ့်သိမ်းဖို့ဗိုလ်ထုနှင့်ညာဘက်ကပထမအချိန်ကြိုးစားတော့မှသူ့ကိုထောက်ခံသူတွေနဲ့ထိတိုက်တွေ့ပြီးမောင်မင်းဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့ဝင်စီတာပါညာဘက်ကဖြစ်ရအတွင်းထူးရတက်ဖို့ဝင်တူတေဆုံးပြီးဒါသမောင်းများစွာဒဏ်ရာရခဲ့ပါတယ်အတန်ကျဲကြီးမိပြီးမိကိုထွက်ပောက်ကွဲတဲ့လက်ပစ်ဘုံတွေဟဲရီယိုဘုံတွေကိုရတက်ဘက်ကဒီကနေ့မှတုံးပြီးတော့ခြံဝင်းထဲကိုဝင်ခဲ့ကြတယ်လို့အခင်းဖြစ်တဲ့နေရာမှာရောက်နေတဲ့ Radio Free Europe Radio Liberty RFERL သတင်းတောက်တွေကပြောပါတယ်အဲ့ဒီချောင်းဝင်းထဲမှာသမရဟောင်းအတမ်ဘာယက်နဲ့သူ့ကိုထောက်ခံသူတွေခိုးလုံနေကြတာပါတနက်တန်တွေကိုလည်းကြားရတယ်လို့သတင်းတော်တွေကပြောပါတယ်ဩဂတ်လ9ရက်နေ့မှာသမရဟောင်းကိုထောက်ခံသူတွေဖမ်းဆီးခဲ့တဲ့ဒီအထူးရတပ်ဖွဲ့ဝင်6ဦးပြန်လွတ်လာပြီးတဲ့နောက်အခုလိုဝင်ရောက်စီးနေတာပါ2017ခုနှစ်ကနေ2019အထိကာဂျစ္စတန်သမရဖြစ်ခဲ့သူအသက်62နှစ်အရွယ်အတမ်ဘာယက်ဟာလက်စားမှုအာဏာလွဲသုံးမှုတရားမဝင်ကြွယ်ဝချမ်းသာအောင်လုပ်မှုတွေအပါအဝင်သမ္မတအာဏာကိုတရားမဝင်အသုံးချမှုဆိုင်ရာစွဲချက်5ခုနဲ့ရင်ဆိုင်နေရတာပါစွဲချက်တွေကိုအတမ်ဘာယက်ကပယ်ချပြီးဩဂတ်လ9ရက်နေ့မှာအထူးတပ်ဖွဲ့ကသူ့ကိုဖမ်းဖို့ကြိုးစားတာကိုအန်တုခဲ့တာဖြစ်ပါတယ်ခင်ဗျာ
ဟောင်ကောင်မှာရှိဆိုင်တဲ့အမေရိကန်တန်တမန်တွေအနေနဲ့ဟောင်ကောင်နဲ့ပတ်သက်တဲ့ကိစ္စတွေမှာဝင်ပြီးတော့ဆွတ်ဖက်နေတာကိုရပ်ကြဖို့တရုတ်ကတောင်းဆိုလိုက်ပါတယ်အမေရိကန်တန်တမန်တို့ဟာဒီမိုကရေစီရဲ့လှုပ်ရှားသူတွေနဲ့တွေ့ဆုံခဲ့ရဆိုတဲ့သတင်းထွက်လာပြီးတဲ့နောက်အခုလိုသတိပေးလိုက်တာပါအမေရိကန်ကောင်စီရုံးတာဝန်ရှိသူတို့ဟောင်ကောင်ကလွတ်လပ်ရေးအုပ်စုတစုနဲ့တွေ့ခဲ့ရဆိုတဲ့သတင်းပေါ်လုံးဝမကျေနပ်တဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောခဲ့တယ်လို့ပြည်ထောင်နိုင်ငံရေးဌာနကဒီကနေ့ပြောပါတယ်။တရုတ်စန့်ကျင်ရေးအဓိကရုံးလှုံ့ဆော်သူမျိုးမျိုးနဲ့ချက်ချင်းအဆက်အသွယ်ဖြတ်ဖို့နဲ့ဟောင်ကောင်ရေးရော်တွေမှာဝင်ဆွတ်ဖက်တာချက်ချင်းရဖို့ပြည်ထောင်နိုင်ငံရေးဌာနကအမေရိကန်ကောင်စီဝင်ရုံးကိုတောင်းဆိုထားပါတယ်။အမေရိကန်ကောင်စီဝင်ရုံးနိုင်ငံရေးဆရာတာဝန်ကဂျူလီအက်ဒါဟာဒီမိုကရေစီလိုလားတဲ့ဒီမိုစစ်တိုနိုင်ငံရေးပါတီဝင်တွေအပြင်ထင်ရှားတဲ့ဒီမိုကရေစီရေလှူရှားသူဂျော့ရှွာဝမ်းနဲ့ပါတွေ့ဆုံခဲ့တယ်လို့ဟောင်ကောင်သတင်းစာထာကုံးပေါင်ကရေးသားဖော်ပြခဲ့ပါတယ
်။ရုရှားနိုင်ငံမြောက်ပိုင်းမှာမြောက်ပိုင်းကစစ်ကမ်းတစ်ခုမှာဒုံးကျည်အင်ဂျင်တလုံးဒီကနေ့ပောက်ကွဲခဲ့တာကြောင့်လူနှစ်ယောက်သေဆုံးသွားခဲ့ပါတယ်။နိုင်ငံနောက်မြောက်ပိုင်းကအာခန်ဂျော့စ်ဒေသကဒီဒုံးကျည်စမ်းသပ်မှုတွေအတွက်အသုံးပြုတဲ့စစ်ကမ်းတစ်ခုမှာဓာတုတန်းငွေ3အင်ဂျင်တလုံးကိုစမ်းသပ်မှုအတွင်းပောက်ကွဲသွားတာလို့ရုရှားကာကွယ်ရေးဌာနကပြောပါတယ်။တပ်ဖွဲ့ဝင်6ဦးနဲ့ရဲသားအင်ဂျင်နီယာ2ဦးဒဏ်ရာရသွားတဲ့အထက်နောက်ပိုင်း မှာတော့နှစ်ဦးတင်ဆုံးသွားတာဖြစ်ပါတယ်ပောက်ကွဲမှုကြောင့်ရေဒီယိုတသက်တီကြွားတာမျိုးမရှိဘူးလို့ရုရှားကာကွယ်ရေးဌာနကပြောပါတယ်ဒီပောက်ကွဲမှုမှာတရင်နှစ်ပတ်အတွင်းမှာရုရှားစစ်ဖက်စခန်းတစ်ခုမှာဒုတိယအကြိမ်မြောက်မတော်စဖြစ်မှုပါအရှေ့ပိုင်းစိုက်ဘေးရီးယားပြည်နယ်ခရနိုယာဆက်ဒေသကဒီလက်နက်ခရမ်းတူလောင်ယုံတစ်ခုမှာတနင်္လာနေ့ကမီးလောင်မှုကြီးဖြစ်တာကြောင့်ကြီးမားတဲ့ပောက်ကွဲမှုတွေဖြစ်ခဲ့ပါသေးတယ်။အဲဒီဖြစ်ရမှာလူတစ်ယောက်သေဆုံးပြီးတော့ထောင်ပေါင်းများစွာလည်းဥယျာဉ်ဆုံးထွက်ပြေးခဲ့ကြပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ9.25 kHz 11965 9.32 kHz 9300ည9.51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ9.19 kHz 1595တို့ပြောထုတ်လွှင့်ပေးပါရစေ
ဒီကနေ့ကြာသပတေးညဘက်တွေနေ့ကိုဒါရိုက်ဆက်လက်ပြောပြနေပါတယ်ဒီကနေ့ဩဂုတ်လ10ရက်နေ့ဟာ1988ခုနှစ်ရှီလီလုံအာနာရှင်စန့်ကျင်ရေးနဲ့ဒီမိုကရေစီတောင်းဆိုတဲ့လူလူရှားမှုကြီး32နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။ဒီကနေ့မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးလှုပ်ဆောင်နိုင်တဲ့အခြေအနေထိရောက်လာရတာဟာအင်ညာဒရပြည်သူတွေရဲ့ဆန်းဆောင်မှုတွေကြောင့်ဖြစ်ပါတယ်လို့ရှီလီလုံလှုပ်ရှားမှုကာလကအဲ့ဒီအချိန်ထင်ရှားဆုံးကြောင်းသားကောင်းဆောင်တူဖြစ်သူကိုမင်းကိုနိုင်ကပြောပါတယ်။နိုင်ငံကိုလက်ရှိဦးဆောင်ပြည်သူတွေအနေနဲ့အဲ့ဒီအင်ညာဒရပြည်သူတွေရဲ့တန်ဖိုးနဲ့ဂုဏ်သိက္ခာသူတို့ရဲ့ဆန်းဆောင်မှုတွေကိုမမေ့မလျော့စတဲ့ဂုဏ်ပြုနိုင်ပါစေလို့ကိုမင်းကိုနိုင်ကဆန္ဒပြုပြီ
းရှစ်လေးလုံးဟာဘလောက်ပင်အကြအဆုံးများခဲ့လဲကျွန်တော်တို့တွေရဲ့အောင်ပွဲလို့တော့မြင်မြန်မှတ်ပါကျွန်တော်တို့လူလူတကယ်ညီရင်ဘလောက်အားကြီးတဲ့အာဏာရှင်ဖြစ်ပါစေဘလောက်ပင်ငြင်းဆန်ပါစေကျွန်တော်တို့ရအောင်တက်နိုင်ခဲ့တဲ့ရောက်အောင်ချီနိုင်ခဲ့တဲ့ဆိုတာကိုကြတာကရှစ်လေးလုံးစိတ်ပါရှင်လေးလုံးဟာတကယ်တော့အောင်စိတ်ပါအဲ့ဒီအောင်စိတ်နဲ့သာဆက်ပြီးတော့ကြည်ကြပါသို့လို့တိုက်တွန်းရင်းဆုံးသက်ပါတယ်ကျေးဇူးတင်ပါတယ
်ဂျမန်မျိုးတော်ခမ်းမရှိမဟာဗန္ဓုလပန်းချံတွင်မှာဒီကနေ့ကျင်းပတဲ့ရှင်လေးလုံး32နှစ်ပြည့်အခမ်းအနားတွင်ကိုမင်းကိုနိုင်ကအဲ့လိုပြောသွားတာပါမျိုးတော်ခမ်းမပတ်ဝန်းကျင်ဟာရှင်လေးလုံးနေ့မှာဆန္ဒပြသူတွေကိုစစ်တပ်ကပြစ်ခတ်နှိမ်နှင်းပြီးတော့ဖြိုခွဲခဲ့တဲ့နေရာတစ်ခုလည်းဖြစ်ပါတယ်ဒီလိုအခမ်းအနားမျိုးတွေကိုမြန်မာနိုင်ငံတွင်တခြားမျိုးတွေမှာလည်းကျင်းပကြပါတယ်1988ခုနှစ်ဩဂုတ်လ10ရက်နေ့ကအဲ့ဒီအချိန်ဗိုလ်ချုပ်ကြီးဟောင်းဦးနေဝင်ဦးဆောင်တဲ့မြမဆိုရှယ်လစ်လမ်းစဉ်တပါတီအာဏာရှင်စနစ်ကိုဆန့်ကျင်ပြီးပါတီစုံဒီမိုကရေစီစနစ်ကိုတောင်းဆိုတဲ့လူလူချီတဲ့ဆန္ဒပြပွဲကြီးတွေမြန်မာနိုင်ငံတော်ဝန်နေရာဒေသအသီးသီးမှာဖြစ်ခဲ့တာပါ။
ပါကစ္စတန်နိုင်ငံဆိုင်ရာအိန္ဒိယအထူးကော်မရှင်နာမင်းကြီးကိုနိုင်ငံကအနေနဲ့ထုတ်လိုက်တဲ့အကြောင်းပါကစ္စတန်ကပြောပါရယ်။အိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသရဲ့အထူးကိုယ်ပိုင်အုပ်ချုပ်ခွင့်ကိုအိန္ဒိယဆိုရာကရုပ်သိမ်းလိုက်တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့နိုင်ငံခြားသံတမန်ရေးနဲ့ကုန်သွယ်ရေးဆိုင်ရာဆက်ဆံရေးတွေကိုအစင်လျှော့ချလိုက်ပြီးတဲ့နောက်အိန္ဒိယအထူးကော်မရှင်နာမင်းကြီးကိုလည်းနှင်ထုတ်လိုက်တာပါ။အိန္ဒိယဆိုရာရဲ့တစ်ဖက်သက်လှုပ်ဆောင်ချက်ကိုပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုလည်းပါကစ္စတန်လွတ်တော်မှာဗိုလ်ထုနေကအတည်ပြုခဲ့ပါတယ်။ကက်ရှမီးယားဒေသမှာတနင်္လာနေ့ကလေးကချမှတ်ထားတဲ့လုံခြုံရေးဆိုင်ရာတင်းကျပ်တားဆီးထားတာကိုရုပ်သိမ်းဖို့ပါကစ္စတန်လွတ်တော်မှာလွတ်တော်ဆုံးဖြတ်ချက်ထဲမှာအိန္ဒိယအစိုးရကိုတောင်းဆိုထားပါတယ်။မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားဒေသမှာကိုယ်ပိုင်ဥပဒေတွေပြဋ္ဌာန်းပြီးကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားတဲ့အခြေခံဥပဒေပြဋ္ဌာန်းချက်ကိုအိန္ဒိယအစိုးရကဖျောက်ပစ်လိုက်တဲ့အပေါ်ကက်ရှမီးယားဒေသတစ်စိတ်တစ်ပိုင်းကိုပိုင်ဆိုင်ထားတယ်လို့ပြောထားကြတဲ့အိန္ဒိယနဲ့အိန္ဒိယတရုတ်နဲ့ပါကစ္စတန်နိုင်ငံလုံးကအပြင်းထန်ကန့်ကွက်ထားကြပါတယ်ခင်ဗျာ။
ထိုင်းနိုင်ငံလူ့ခွင့်ရေးကော်မရှင်ကနေနောက်ထပ်အဖွဲ့ဝင်2ဦးနှုတ်ထွက်သွားတာကြောင့်ကော်မရှင်ရဲ့တရားဝင်မှုအပေါ်တရားဝင်စရာအခြေအနေဖြစ်နေပါတယ်။ကော်မရှင်တွင်းမှာအစိုးရဖက်လိုက်တာမျိုးရှိလာတဲ့အတွက်ဆိုပြီး 2N Giant Details နဲ့ Ankhana Nila Pajit တို့ပြီးခဲ့တဲ့သတင်းပတ်ကနှုတ်ထွက်သွားတာပါ။အဖွဲ့ဝင်9ဦးပါကော်မရှင်ကနေ2019ခုနှစ်ကနှုတ်ထွက်တဲ့ Surachet Satit နေရာမှန်ကလည်းအလားတူအခြေအနေမျိုးရှိနေတာကိုထောက်ပြဘူးလေလို့လူ့ခွင့်ရေးအဖွဲ့တွေကပြောပါတယ်။လေဦးမြောက်ကော်မရှင်ဖွဲ့ဝင်ကတော့တခြားနေရာတစ်ခုမှာလုပ်ကင်ဖို့အတွက်ပြီးခဲ့တဲ့ဇွန်လကနှုတ်ထွက်သွားတာပါလူခွင့်ရေးဆောင်ကြီးလေးလာရေးအဖွဲ့ထိုင်းနိုင်ငံအဖွဲ့ခွဲကအကြီးတန်းသူတည်တီစွန်နိုင်ဖတ်စုကကော်မရှင်တွင်အခြေအနေတွေဟာနိုင်ငံတကာစံနှုန်းစံထားတွေနဲ့ကန့်ညီမှုမရှိတော့ဘူးဆိုတာအခုလိုအဖွဲ့ဝင်တွေစက်တိုက်နှုတ်ထွက်သွားတာတွေကပြနေတယ်လို့ပြောပါတယ်ဒီလိုနှုတ်ထွက်တာတွေကြောင့်ကော်မရှင်အနေနဲ့ကုလသမဂ္ဂမှာအထူးအဆင့်တန်းမျိုးပြန်ရဖို့အခွင့်အရေးကလည်းမရေမရာဖြစ်လာပါတယ်ဒါ့အပြင်2014ခုနှစ်အာဏာသိမ်းစစ်ကောင်းဆောင်တွေပြန်ပြီးအာဏာရလာစေတဲ့မလကရုပ်ောက်ပွဲပြီးတဲ့နောက်ဒီမိုကရေစီနည်းရဲနဲ့အညီလှုပ်ဆောင်နေပါတယ်လို့တက်တည်ပြဖို့အစိုးရအဖွဲ့တွေကစ조사နေတာလေပိုးပြီးရှုပ်ထွေးသွားနိုင်ပါတယ်ကော်မရှင်ဟာအကြက်တဲကြုံနေရပြီလို့45 rights အဖွဲ့ရဲ့ထိုင်းရေးရာကြွမ်းကျင်သူဖတ်တန်နီကန်ကွန်းကလည်းပြောပါတယ်
ဥရုယာသီပြောင်းလဲမှုကြောင့်ကဘာမှာစားနေရိတ်ခါရှားပါပြတ်တောက်မှုနဲ့ကြုံလာရနိုင်ခြင်းရှိတယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။ဒါကြောင့်ကာဗွန်တန်ငွေထုတ်လွှတ်မှုနဲ့ရေရှည်ခိုင်မာမှုမရှိတဲ့စိုက်ပျိုးရေးနည်းလမ်းတွေသုံးတာကိုမရဆိုင်ဘူးဆိုရင်လာမယ့်ဆယ်စုနှစ်တွေအတွင်းအခြေအနေပိုဆိုးလာမယ်လို့ဒီကနေ့ထုတ်တဲ့အစည်းအဝေးစာထဲမှာသတိပေးထားပါတယ်။လူတွေနေထိုင်တဲ့မြေကိုအသုံးပြုတဲ့နီလမ်းမှာကျယ်ပြန့်တဲ့အပြောင်းအလဲတွေခက်မြမြန်မလုပ်ဘူးဆိုရင်ကဘာကြီးဖူနွေးလာမှုကိုတားဆီးဖို့နဲ့ပုံများလာနေတဲ့လူကြီးအေအတွက်စားနေရိတ်ခါရဖို့ကြိုးပမ်းချက်တွေအောင်မြင်မှုမရပဲဖြစ်သွားမယ်လို့ဥရုရာသီပြောင်းလဲမှုဆိုင်ရာအစိုးရများပောင်းသောကုလသမဂ္ဂအဖွဲ့ IPCC ကသတိပေးထားပါတယ်။အနာဂတ်မှာဖြစ်လာမယ့်ကဘာကြီးဖူနွေးမှုအတွက်အရန်တားအဖြစ်လက်ရှိမှာကြံနေသေးတဲ့မုံတုံတော်တွေကိုကာကွယ်ဖို့လိုအပ်တယ်ဆိုတာမြေသုံးပြမှုနဲ့ဥရုယာသီပြောင်းလဲမှုဆိုင်ရာ IPCC ရဲ့အစီရင်ခံစာထဲမှာအထူးထောက်ပြထားပါတယ်။ဒါပေမဲ့လည်းတတော်တွေကိုပြန်ပြီးပြုစုပြောင်းထောင်တာနဲ့ဇီဝလောင်စာဆိုင်ရာအစီအစဉ်တွေကြီးတက်တက်နဲ့တဘာဝပတ်ဝန်းကျင်ကိုလူတွေကဖျက်ဆီးနေတာကာမိနိုင်တယ်ဆိုတဲ့မျှော်လင့်ချက်အပေါ်မှာတော့အစီရင်ခံစာကတိတ်အကောင်းမမြင်လာပါဘူး။အဲဒီစီမံကိန်းကြီးတွေဟာစားနပ်ရိက္ခာပူလုံမှုကိုအန္တရာယ်ဖြစ်စေနိုင်တယ်လို့ IPCC ကသတိပေးထားပါတယ်ခင်ဗျာ။
IS အစိုးရတွေနဲ့ချိန်ဆမှုရှိတယ်ဆိုပြီးဆွဆွဲခံထားရတဲ့အိန္ဒိယနိုင်ငံသားတွေပေါ်စုံမစစ်စစ်တာတွေဆွဲချက်တင်တာတွေလုပ်နိုင်မှုအိန္ဒိယနိုင်ငံဘက်ကတိုးမြင့်ပြီးတော့လှုပ်ဆောင်လာနေပါတယ်ဒီကတဲ့ဒီလာကအိန္ဒိချင်းသီရိလင်္ကာနိုင်ငံမှာလူ260နီးပါးသေဆုံးပြီးနောက်ထပ်ရာပေါင်းများစွာဒဏ်ရာရသွားခဲ့တဲ့ Easter ပွဲတော်ဘုံခွဲတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်အခုလိုရည်ရွယ်လှုပ်ဆောင်လာတာဖြစ်တယ်လို့အိန္ဒိယအာဏာပိုင်တွေကပြောပါတယ်ဒီလိုလုံနိုင်ဖို့အတွက်အိန္ဒိယလွှတ်တော်ကဥပဒေတွေကိုပြင်ဆင်ပေးခဲ့ပြီးဒီလိုပြင်ဆင်လိုက်တဲ့အတွက်အမျိုးသားစုံစမ်းစစ်ဆေးရေးဌာန NIA အနေနဲ့အကြမ်းဖက်သမားလို့သတ်မှတ်ထားတဲ့သူတူဦးချင်းစီကိုတရားစွဲဆိုနိုင်ဖို့ပို့ပြီးတော့အာဏာကျယ်ကျယ်ပြန့်ပြန့်ရရှိလာမှာပါဒီဥပဒေချမ်းနဲ့ပတ်သက်ပြီးအတိုက်အခံပါတီတွေကတော့အောက်လွှတ်တော်မှာရောအထက်လွှတ်တော်မှာပါကန့်ကွက်ခဲ့ကြပြီးမြဲဥပဒေချမ်းကိုအထက်လွှတ်တော်ကပြီးခဲ့တဲ့သတင်းပတ်မှာပဲအတည်ပြုလိုက်ပါတယ်တရားမဝင်လှုပ်ရှားမှုကာကွယ်တားဆီးရေးပြင်ဆင်ချက်ဥပဒေချမ်းကိုဥပဒေဖြစ်အတည်ပြုလိုက်တာကတရားဥပဒေစိုးမိုးရေးအာဏာပိုင်တွေကိုအကြမ်းဖက်သမားတွေထက်ခြေလှမ်းလေးလှမ်းလောက်အသာရစေဖို့အဓိကလိုအပ်ချက်ဖြစ်တယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးအမစ်ရှားကပြောပါတယ်ခင်ဗျာ
ကိုချိုတဲ့နဲ့ကိုရနိုင်တို့ကတင်းင်းကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့တင်းဆောင်းမတွေကိုတင်ဆက်ပေးကြပါတယ်အရင်ဆုံးတော့ဒီကနေ့မှာကြာရောက်တဲ့ချီလီလုံးနှစ်ပတ်လည်နေ့အကြောင်းကိုတင်ဆက်ပေးကြပါတယ်ချီလီလုံးဒီမိုကရေစီရေတော်ပုံ32နှစ်ပြည့်ခန်းတာကိုရန်ကုန်မြို့မှာဒီကနေ့တရားဝင်ကျင်းပခွင့်ရရှိပေးမယ်လေဒီကနေ့ချီလီလုံးတောင်းဆိုတဲ့တွေကိုအကောင့်ထည့်ဖို့အတွက်ရှိစေရမခီအများကြီးကြံနေပါလိမ့်တယ်လို့88မျိုးဆက်ကျောင်းသားကောင်းဆောင်တွေကပြောပါတယ်ချီလီလုံးရေတော်ပုံကြီးကနေစစ်အာဏာရှင်အစိုးရတရက်ကိုဖြုတ်ချနိုင်ခဲ့ပေမယ့်စစ်အာဏာရှင်စနစ်ကအခုထိပြောက်ကွယ်သွားခြင်းမရှိသေးဘူးလို့လေလူခွေဦးဆောင်လှုပ်ရှားသူတွေကသုံးသပ်ကြပါတယ်။ရန်ကုန်မြို့မဟာဗန္ဓုရပန်းချက်မှာကျင်းပတဲ့ခန်းနာကိုသွားရောက်ပြီးတော့သတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကူစောထက်ကပြပြပေးပါလိမ့်မယ်ရှင
်။ Okay ဒါကတော့တမိုင်းဝင်ဒီမိုကရေစီအရေးစုလူအုံကြွားမှုကြီးဖြစ်တဲ့ရှစ်လေးလုံးရေရော်ပုံ32နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုရန်ကုန်မဟာဗန္ဓုရပန်းချက်နယ်မှာကျင်းပနေရပါအများနဲ့ဆိုင်တဲ့နေရာမှာဒီလိုဆင်နွှဲတာဟာနှစ်30ထဲမှာပထမဆုံးဖြစ်ပြီးဒီလှုပ်ရှားမှုတွေမှာပါဝင်ခဲ့သူတွေရာနဲ့ချီပြီးတက်ရောက်ခဲ့ရပါဒီနှစ်ပွဲကသူတို့ရဲ့လှုပ်ရှားမှုတွေကိုပြန်သတိရစေပြီးအခုထိသူတို့ရဲ့အိမ်မက်တွေမပြေဝသေးဘူးလို့88လှုပ်ရှားမှုမှာဥဆောင်ပါဝင်သူတဦးဖြစ်တဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကပြောပါတယ်
တို့လွန်ခဲ့တဲ့32နှစ်ကလမ်းလုံးပြည့်မြို့လုံးပြည့်ပြည်သူတွေငြိမ်းချမ်းစွာဆန္ဒပြခဲ့ကြတယ်ဒီမိုကရေစီရရှိရေးတောင်းဆိုခဲ့ကြတယ်ညအချိန်မှာဒီရှေ့မှာပဲနှုတော်ခမ်းမရှိမှာဟိုလက်နဲ့နဲ့အကြမ်းဖက်ချိုခွဲတာခံခဲ့ရပြီးတော့ပြည်စင်ကြားနဲ့ပြေးခဲ့သွားခဲ့ကြရတယ်အဲ့ဒီမြင်ကွင်းတွေကိုကျွန်တော်ပြန်ပြီးတော့မြင်ရောက်ပါတယ်အဲ့တော့ဒီနေ့ဒီချိန်မှာတော့အခုဒါတရားဝင်အခမ်းအနားတွေကျင်းပခွင့်ရလာတယ်ဆိုပေမဲ့တကယ်ရှင်လေးလုံးတောင်းဆိုတာမျိုးအကောင့်တွေပေါ်ဖို့အတွက်ကျွန်တော်တို့ရှေ့ဆရာမယ့်ခရီးအနိုင်ကြံနေတယ်လို့မြင်ပါတယ်
ရှစ်လေးလုံးလှုပ်ရှားမှုတွေကပြည်သူတွေတောင်းဆိုခဲ့တဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီကိုအပြည့်အဝမရသေးသလိုနိုင်ငံရေးအကျဉ်းသားတွေကိုအချိန်မရွေးဖမ်းဆီးနိုင်တဲ့စစ်တွေဥပဒေငြိမ်းစုစီဥပဒေတွေပြီးတော့ပြည်တွင်းစစ်ပွဲတွေအတွက်လည်းစိုးရိမ်မိရလို့88လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကျောင်းသားတအူဖြစ်သလိုကျောင်းသားတက်မတော် ABSDF ရဲ့တက်သားတအူဖြစ်တဲ့ညီညွတ်ချင်းမြန်မာအဖွဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
လွန်ခဲ့တဲ့နှစ်ပေါင်း32နှစ်ဒီလိုမျိုးနေ့ဒီလိုမျိုးချိန်ဒီနေရာမှာကျွန်တော်တို့တတိုင်းပြည်လုံးကစစ်အာဏာရှင်ကြဆင်းရေးဒီမိုကရေစီနဲ့လူခွင့်ကိုတောင်းဆိုခဲ့ကြတယ်။အခု32နှစ်ကျွန်တော်ဒီနေ့မနေ့မှပြန်စဉ်းစားတဲ့အခါမှာစစ်အာဏာရှင်အစိုးရကိုဖြုတ်ချနိုင်ပေမဲ့စစ်အာဏာရှင်စနစ်ကအခုချိန်ကြီးမပြောက်သေးဘူး။ပြည်သူအစိုးရအနေနဲ့တကယ်တိုင်းပြည်ကိုသူတို့ဖြစ်ချင်တယ်လို့အကောင့်ထည့်ဖို့အတွက်အခက်အခဲအများကြီးရှိနေတုန်းပဲ။ အပြစ်ခတ်ရဲ့ဆဲရဲ့တစ်ဖက်တိုက်ပွဲတွေတစ်ဖက်အထူးသဖြင့်ကျွန်တော်တို့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ဒေသမှာအပြစ်မဲ့ပြည်သူတွေမတရားဖမ်းခံထိတာတွေတေဆုံးတာတွေရှိနေတဲ့မြကာလပတ်လုံးပြီးခဲ့တဲ့30နှစ်ကတောင်းဆိုခဲ့တဲ့စစ်မှန်သောဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအပြည့်အဝမရသေးဘူးလို့ပထမဦးဆုံးကျွန်တော်တွက်ဆလုပ်ပါတယ
်ဒီပွဲကိုမနက်9နာရီပွဲမှာစခဲ့ပြီးတရီးနိုင်မြန်မာအဖွဲ့ကဂုဏ်ပြုသချင်းတွေဆိုခဲ့ကြပါတယ်ကျောင်းသားတွေဥဆောင်ပြီး26နှစ်လောက်တပါတီစနစ်နဲ့အုပ်ချုပ်လာတဲ့အာဏာရှင်မြမဆိုရှယ်လစ်လမ်းစဉ်ပါတီကိုဖျောက်ချနိုင်ခဲ့တဲ့1988ဩဂုတ်လ8ရက်ရက်ဓာတ်ပုံမှတ်တမ်းတွေကိုလည်းပြကန်းနဲ့ပြခဲ့ပါတယ်။လွန်ခဲ့တဲ့32နှစ်ဩဂုတ်လ8ရက်နေ့ညမှာပဲအခုအခမ်းအနားကျင်းပရဲ့မြို့အခမ်းအနားရှိမှာဆန္ဒပြသူတွေကိုလုံခြုံရေးအာဏာပိုင်တွေကပြစ်ခတ်နှိမ်နှင်းခဲ့ပြီးနောက်ရက်တွေမှာလည်းဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နှင်းတာတွေဖြစ်ခဲ့ပါတယ်။တေဆုံးသူတော်တော်များများရှိခဲ့ပေမဲ့လည်းအခုချိန်ကြီးတော့အဲ့ဒီတေဆုံးတဲ့သူတွေဒဏ်ရာရတဲ့သူတွေဘလောက်ရှိရဆိုတာကိုအတိအကျစရင်ပြုစုနိုင်ခြင်းမရှိသေးပါဘူး။
ကိုယ်စောထပ်တင်ပြပို့ထားတာဖြစ်ပါလေ။ခုတစ်ခါမှတော့ရခိုင်စစ်ဘေးရှောင်ပြည်သူတွေကိုကူညီပေးရတဲ့ပတ်သက်ပြီးတော့ပြည်သူ့လွှတ်တော်မှာဆွေးနွေးခဲ့တဲ့အကြောင်းကိုတင်ဆက်ပေးချင်ပါသေးတယ်။ရခိုင်ပြည်နယ်အတွင်းစစ်ပြေးဒုက္ခသည်တွေကိုအစိုးရဘက်ကဘလို့ကူညီဆောင်ရွက်ပေးနေလဲဆိုတဲ့နဲ့ပတ်သက်ပြီးတော့ပြည်သူ့လွှတ်တော်မှာဒီနေ့ဆွေးနွေးခဲ့ကြပါသေးတယ်။အစိုးရဘက်ကလွှတ်တော်ကိုတင်ပြချက်တွေဟာညီချင်းမှာရှိတဲ့အချက်လက်တွေနဲ့ကွဲလွဲနေပြီးတော့အစိုးရအနေနဲ့ရခိုင်ပြည်သူတွေရဲ့လိုအပ်ချက်ကိုအတိအကျဖြည့်ဆည်းပေးနိုင်ဖို့လိုအပ်ချက်တွေရှိတယ်လို့လည်းလွှတ်တော်ကိုယ်စားတွေကဝေဖန်ပြောဆိုခဲ့ပါသေးတယ်။ဖြူမြမပါစေနာမမိခါကတင်ပြပို့ထားပါရှင
်ဒီကနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်မှာမြေပုံမဲဆန္ဒနဲ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကရခိုင်ပြည်နယ်မှာရှိနေတဲ့စစ်ဘေးရှောင်ဒုက္ခသည်တွေအတွက်အစိုးရဘလို့ကူညီဆောင်ရွက်ပေးနေတယ်လဲဆိုတာကိုမေးမြန်းခဲ့တာဖြစ်ပါတယ်ဝန်ကြီးဌာနဘက်ကတော့ရခိုင်ကတိုက်ပွဲရှောင်ပြည်သူတွေယာယီနေထိုင်ဖို့စခန်းခုနှစ်ခုကိုငွေကျပ်တန်း1000ကျော်အသုံးပြုပြီးအစိုးရကလက်ရှိမှာစောက်လုပ်ပေးနေတယ်လို့ဆိုပါတယ်ဒီပင်စစ်ဘေးရှောင်ဒုက္ခသည်တွေအတွက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းဆိုလိုက်ပါတယ်
။ကျွန်တော်တို့စစ်ဘေးအိုက်ပွဲရှောင်ဒုက္ခသည်များအတွက်လက်ရှိနိုင်ငံတော်အနေနဲ့ထောက်ပံ့ပေးနိုင်မှုအခြေအနေလုံလောက်မှုရှိရလားဆိုတဲ့အပိုင်းမှာကျွန်တော်တို့အဲဟာကျွန်တော်တို့နိုင်ငံတော်အနေနဲ့လုံလောက်စွာနဲ့ထောက်ပံ့ပေးနိုင်ပါတယ်ဆိုတဲ့ကြောင့်ကျွန်တော်အနေနဲ့ပြန်ပြလိုပါတယ်။နိုင်ငံတော်အနေနဲ့ဆောင်ရွက်တဲ့နေရာမှာလည်းနိုင်ငံတော်ကိုစားကျွန်တော်တို့ဝန်ကြီးဌာနပဲမဟုတ်ပါဘူးသက်ဆိုင်ရာဌာနလိုက်ကျွန်တော်တို့ဝန်ကြီးဌာနအကြီးကြီးကလည်းပူးပေါင်းပါဝင်ဆောင်ရွက်ပေးလျက်ရှိပါတယ်ဆောစောကလူမှုအဖွဲ့ကြီးတွေရဲ့ကျွန်တော်တို့ဒါရောက်ထောက်ပံ့ပေးနိုင်မှုအပိုင်းကိုလည်းကျွန်တော်တို့အနေနဲ့နိုင်ငံတော်အနေနဲ့ပြည်내အစိုးရအနေနဲ့ကန့်သတ်ထားခြင်းကန့်ကွက်ထားခြင်းရှိပါဘူးလာရောက်ထောက်ပံ့မှုတွေကိုလည်းလက်ခံဆောင်ရွက်ပေးလျက်ရှိပါတယ်ဒီချိန်အမှာဘာတစ်ခုပဲကျွန်တော်တို့ဒီတတ်တတ်မှုဖြစ်နေလဲဆိုရင်လူကြိုရေးအခြေအနေကဖြစ်ပါတယ
်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာခြားထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ရခိုင်ပြည်နယ်မှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒုက္ခသည်စခန်းတွေမှာခိုးလုံနေရသူတွေရှိနေတာပါအစိုးရဘက်ကတော့ဒုက္ခသည်1000ကျော်သာရှိတယ်လို့ဆိုပေမဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကတော့9000ကျော်နီးပါးရှိတယ်လို့ဆိုပါတယ်လက်ရှိအစိုးရဘက်ကကူညီဆောင်ရွက်ပေးနေတာနေနဲ့ပတ်သက်လို့မေကွန်မေးမြန်းခဲ့တဲ့ဥဖေတန်းကတော့
ဒုက္ခရေရှင်တွေကဟာကျွန်တော်တို့တကူမှာနှစ်ပူဆင့်ဆိုလိုပေါ့နော်ဒီရေဘေးဒုက္ခရဲ့ဟာကြုံရတယ်ပေါ့ဟုတ်ပါတော့အဲအဲ့ဒါကြောင့်ကျွန်တော်တို့ဒုက္ခတွေချင်းများကိုပူပြီးတော့ဆူနေပါတယ်အဲလူလာနေရာတွေကိုပြန်သွားဖို့ဆိုတာကလည်းပွဲရှင်တွေသွားလို့မရဘူးဟောစားဝတ်နေရာလည်းမပြေလည်ဘူးပြီးတော့ရှေ့အနာကပေါ့နော်ဘာလဲစားမလဲလူလုံးအောင်ခွင့်တွေပြစ်ထားရတယ်ပေါ့ဥရိအင်းတွေပြစ်ထားရတယ်ဆိုတော့ဟိုဒီဒုက္ခတွေရဲ့အခြေအနေကအပြင်မှာအကူအညီစေနာရှင်တွေအကူအညီမလာဘူးဆိုရင်အဲတနေ့တနေ့အဲ့ဒါပဲညော်နေရတာပဲဒီအဲ့ဒါမလာဘူးဆိုရင်သူတို့ကိုဒုက္ခရောက်နေပါတယ်
တိုက်ပွဲဆောင်ပြည်သူတွေလိုအပ်ချက်တွေအတွက်အစိုးရဘက်ကဖြည့်ဆည်းပေးနိုင်မှုဟာမြေပြင်အခြေအနေနဲ့အစိုးရတင်ပြချက်တွေကွဲလွဲမှုရှိနေတဲ့ပုံပြန်လည်သုံးသပ်ဖို့နဲ့ပြည်သူတွေလိုအပ်ချက်အမှန်တကယ်ပြည့်မီအောင်ဖြည့်ဆွမ်းပေးဖို့တိုက်တွန်းလာသူကတော့ရခိုင်မျိုးသမီးလွတ်တော်ကိုယ်စားလှယ်မထူမီပါ။အ
ေးဒီမှာနေနဲ့တော့ဒီဒုက္ခတွေကစည်ရေးကိုအစိုးရကပြည်ပြည်ဝဝဆောင်ရွက်တယ်လို့ကျွန်တော်မထင်ပါဘူးရှင့်။ကျမသွားတော့လည်းပြည်ပဝဝဆောင်ရွက်ခြင်းတွေကိုကျမမတွေ့ခဲ့ပါဘူး။ဘလို့ဖြစ်ပြီးဆိုလို့ရှိရင်တော့ဟိုလာဖို့တက်တာတော့လူတွေဒီတက်တာတော့ဒါတရားဟိုတော့မှကန့်တဲ့ချက်တွေကိုတော့ရခိုင်ပြည်နယ်မှာပထမဆုံးတွေ့ရခြင်းဖြစ်ပါလေရှင်။အဲဒါမလို့ပြည်ဝကူညီနေတယ်၊ပြည်ဝပြည်သူတွေပြည်ဝရရှိနေတယ်ဆိုတော့ကျမလက်မခံပါဘူးရှင်။မြေပြင်မှာကျမတို့သွားတော့တော့မှအဲဒီမှာသက်ဆိုင်ရာဝန်ကြီးတွေနဲ့ပြောတာတော့မှဒီလိုသူတို့အခက်အခဲနဲ့ပဲသူတို့ပေးတယ် ဒီလိုတွေကိုနေပြီးတော့ဒီမှာသွားပြီးတော့အတော့ကတည်းကတော့သွားတာလေအကန့်အသတ်နဲ့ပြည်စီတွေဆိုလို့ရှိရင်အကန့်အသတ်နဲ့ဘယ်ဘက်ရောက်သွားမြညာဘက်ရောက်သွားမယ်ဆိုတော့ဘယ်ဘက်ကအကြောင်းပြချက်ညာရရှင်အစိုးရတင်ပြချက်တဲ့အချက်လက်များကိုကျမတို့ကဘယ်လောက်ထိဒီပေါ်မှာနေပြီးတော့မမကန်ကန်ရှိလဲဆိုတာကိုလည်းကျမတို့သုံးသပ်ဖို့လိုပါမယ်။
အစိုးရအနေနဲ့တိုက်ပွဲရှောင်ပြည်သူတွေအတွက်လိုအပ်ချက်တွေကိုလက်ရှိမှာထောက်ပံ့ပေးနေသလိုပြန်လည်ထူထောင်ရေးကဏ္ဍတွေမှာလည်းစီမံဆောင်ရွက်ပေးသွားမယ်လို့ဒုတိယဝန်ကြီးဦးစိုးအောင်ကဆိုပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းကဆလို့ရခိုင်မှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့အေအေတို့ကြားတိုက်ပွဲတွေဖြစ်လာတာကြောင့်စစ်ဘေးရှောင်ဒုက္ခတွေရှိလာခဲ့တာဖြစ်ပါတယ်ရှင်။
မြန်မာစစ်တပ်ရဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားချင်းပြည်နယ်ပလောင်ဝမြို့နယ်နဲ့ရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေကြီးကြီးပြင်းပြင်းဖြစ်ပွားနေပြီးတော့နှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိနေတယ်လို့မြန်မာစစ်တပ်တာဝန်ရှိသူတွေကရေအေအဖွဲ့တာဝန်ရှိသူတွေကပြောဆိုထားပါတယ်။ပြည်ဆောင်ကတော့ထိုင်းချေဆိုင်ဖေဖော်ဝါရီလနေ့ကနိုင်ကွင်းကတင်ပြပို့ထားပါတယ်ရှင်။
ပလောင်ဝမြို့နယ်တွင်းမှာနှစ်ဖက်တပ်ဖွဲ့ကြားတပန်းနီးပါးတိုက်ပွဲဖြစ်ပွားနေပြီးဒီတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကဒူးရီမှုသူကြာဆုံးခဲ့တယ်လို့ခိုင်တုခကခုလိုဆက်ပြောပါတယ်။အဲ့ဒီနေရာမှာတိုက်ပွဲဟိုတော်တော်ကြီးနေတာကြီးခဲ့တာရှိတယ်။အဲ့ဒီတိုက်ပွဲရင်းနေတဲ့အတွင်းမှာတော့ဒီခမတရား၅လမ်းနေပြီးတော့ဒီအင်းတကူကိုခြေတိုက်တယ်ဒူးရီမှုကတော့အဲ့ဒီမှာသူ့အပါအ ီကံမှုရှိတယ်လို့မြမသမတော်ဘက်ကလက်နဲ့တချို့သိမ်းဆည်းရရှိခဲ့တယ်လို့သမတော်သတင်းမှန်ပြန်ကြားရေးတွင်းမှုဘူမှုချုပ်စော်မင်းထွန်းကပြောပါတယ်
ဒီကတော့ခွန်အိုင်ဘက်မှာတပီတောင်ကြီးရရအနောက်မြောက်ဘက်မှာကျွန်တော်ပြည်ထောင်စုဖြစ်သွားတယ်ရှိတယ်။အဲဒီမှာတော့ကျွန်တော်တို့ဘက်ကတော့ပြည်သူတို့ကံရရှိတာရှိတယ်။ဟိုဘက်ကတော့ဒီအောင်လက်နက်တွေရလိုက်တာရှိတယ်။လက်နက်ကတော့ကျွန်တော်အင်အားနဲ့ရလိုက်တာရှိတယ်။ကျောက်တော်ဘက်မှာလည်းပြည်သူတွေရှိတယ်။အေးကနေဒီတင်းမအေးကမြောက်ဘက်လောက်မှာအနောက်တုံးလုံးဖောက်ပြည်လဲ။ဟိုဘက်ကတော့ထိခိုက်ကံရမှာမရှိဘူး။
ဟုတ်ကလ9ရက်နေ့ကစပြီးတော့လက်ဝမ်းမြို့နယ်ပေါင်ဝရွာနေတိုက်ပွဲဖြစ်စဉ်တွင်လက်နက်ကြီးတွေနဲ့ဆက်တိုက်ပစ်ခတ်နေမှုကြောင့်ပေါင်ဝကျေးရွာသား200ကျော်ဟာအောက်တန်းမောင်းဝကျေးရွာဘက်ကိုစစ်ရှောင်နေရတယ်လို့ဒေသခံရွာသားတွေကပြောပါတယ်။မနေ့ကရတိတ်တောင်မြို့နယ်ကြောက်တန်းရွာနေဖြစ်ပွားတဲ့တိုက်ပွဲမှာတော့အမျိုးသမီးတဦးလက်နက်ကြီးကြီးထိမှန်ပြီးတန်ရန်ရရှိခဲ့ပါတယ်။မင်းပြမြို့နယ်တွင်မှလည်းမြမစစ်သက်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့တိုက်ပွဲတွေကြောင့်ပုံနာချောင်းဤတစ်ဘက်ကကျေးရွာပေါင်း14ရွာကရွာသားတွေတိုက်ပွဲတွင်ပိတ်မိနေတယ်လို့ရွာသွင်းသွားလာခွဲကိုတပ်မတော်ဘက်ကပိတ်ပင်ထားတယ်လို့နေမီခံလှုပ်တော်ကူစလဲတွေကပြောပါတယ်။မနေ့ကမင်းပြမြို့နယ်တောင်တိုက်ကျေးရွာကိုမြမစစ်သက်ကရောက်လာပြီးရွာသား6ဦးကိုလမ်းပြဖြစ်ခေါ်ဆောင်သွားပြီးအခုရွာကိုပြန်ရောက်လာပြီလို့တောင်တိုက်ကျေးရွာသားတို့ကပြောပါတယ်
။အဲ့ဒီလူရှားရောက်ဖမ်းတော့တယ်လေ။ဖမ်းပြီးတော့ပြန်လို့ဖမ်းတော့ပြီးအဲမြို့ကိုရောက်ကြည့်ခွာတော့တယ်အဲ့ဒီကိုရောက်တာရေးစခန်းကိုတော့အဲ့ဒီရေးစခန်းကနေပြီးတော့ထောက်ခင်လာနေသူတို့လဲလာရတယ
်ဒီခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝါမြို့နယ်အတွင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့ဒေသခံကြေးဝါသားတွေလည်းစစ်ဘေးတိမ်းရှောင်နေရမှုပုံမှုများပြားနေပါတယ်လက်ရှိရခိုင်ပြည်နယ်အတွင်းစစ်ရှောင်ရွာသားဦးရေ6000ကျော်ရှိလာနေပြီဖြစ်တယ်လို့ပလောဝါမြို့နယ်တွင်စစ်ရှောင်3000ကျော်ရှိလာနေပြီလို့စစ်ရှောင်အကူအညီပေးရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
နိုင်ငံရဲ့တင်ပြပို့ထားတာဖြစ်ပါတယ်အခုတစ်ခါမှာတော့နာဂကိုပိုင်အုပ်ချုပ်ခွင့်ဒေသနဲ့စီးရင်တင်မာနေမှုချင်းတွေကိုလည်းတင်ဆက်ပေးကြပါမယ် မြန်မာနိုင်ငံအနောက်ခြမ်းအိန္ဒိယနယ်စပ်ကနာဂကိုပိုင်အုပ်ချုပ်ခွင့်ဒေသမှာအခြေချတဲ့ NSCN ကလို့ခေါ်တဲ့နာဂလက်နက်ကိုင်အဖွဲ့နဲ့မြန်မာအာဏာပိုင်တွေကြားမှာစီးရီးတင်းမာမှုတွေရှိနေတယ်လို့ NSCN ကခေါင်းဆောင်မှုတက်ကလည်း NGA တနိုင်ငံလုံးအပြစ်ခတ်ရဲ့စီးရီးသဘောတူချက်ကိုလက်မှတ်ထိုးဖို့လိုလားခြင်းမရှိဘူးလို့သိရပါတယ်နာဂမျိုးသားအရေးကိုဆောင်ရွက်နေသူတွေကတော့ NSCNK နဲ့အစိုးရတက်မတော်ရဲချာမှာယုံကြည်မှုကျဆင်းနေတာကြောင့်နှစ်ဖက်ညှိနှိုင်းဆွေးနွေးတာတွေဆောင်ရွက်စီလိုတွေဆိုပြီးတော့ပြောဆိုထားပါတယ်ဒီသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့စကိုင်းတိုင်းချက်ပိုင်းနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာနာမျိုးမျိုးတွေအတွင်းမှာအခြေစိုက်ထားတဲ့ NSCNK ကနာဂမျိုးသားဆိုရှယ်လစ်ကောင်စီကပ်လန်ဖွဲ့ကဒီလ9ရက်နေ့မှာယာယီဥက္ကဋ္ဌအဖြစ်ဆောင်ရွက်နေသူဦးယုံအောင်ကိုအမြဲတမ်းဥက္ကဋ္ဌအဖြစ်ခန့်အပ်ကြောင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။လက်ရှိဥက္ကဋ္ဌအဖြစ်ရွေးကောက်ခံရသူဦးယုံအောင်ဟာ NCA စာချုပ်ကိုလက်မှတ်ရေးထိုးလိုတဲ့သဘောထားမရှိကြောင်း NSCNK ခေါင်းဆောင်တွေနဲ့ယင်းဒီကျောင်းဝင်သူတူဦးကပြောပါတယ
်။အချိန်ကြီးဆိုတာကအခုဒီအဖက်ကဆက်နေတော့ဖြစ်နေတယ်။ဟိုထောင်ထဲပြင်ရတဲ့အဖက်က NCA လက်မှတ်ထိုးမယ်။အစ်ဒီမှာယုံအောင်လို့ခေါ်တဲ့ဥက္ကဋ္ဌယုံအောင်သူအဖွဲ့ရတော့ဒါ NC မှာလက်မှတ်ပေးပြီးသူရောပြောနေတယ်ဟိုသူကလုံးဝလက်မခံဆိုလို့ရှိရင်တိုက်ပွဲဖြစ်နိုင်တယ်ဒါမှကျွန်တော်တို့ကတော့ငင်းချမ်းယူခြင်းပဲ
NSCNK အဖွဲ့ဟာ2012ခုနှစ်ကတိုင်းဒေသကြီးအဆင့်အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါတယ်ဒီနေ့ညစံပိုင်းမှာတော့နာဂဌာနချုပ်မှာအိန္ဒိယကတပဲနဲ့အာတန်လက်တကိုင်အဖွဲ့တွေခူအောင်းနေတယ်ဆိုပြီးတမ်ရော်ကနာဂဌာနချုပ်ကိုထိမ့်သိမ်းခဲ့တယ်လို့ငင်းချဲရေးဆွေးနွေးရေးခေါင်းဆောင်တွေဖြစ်တဲ့ဦးအန်ကန်ဦးကျော်ဝန်းစိန်အပါအဝင်လူ၁၁ဦးကိုဖမ်းဆီးခဲ့ပါတယ်ဒီနောက်ပိုင်းမှာတော့အစိုးရတမ်ရော်နဲ့နာဂအဖွဲ့ကြားမှာစီးရီးတင်းမာတာတွေရှိခဲ့ပါတယ်နာဂအမျိုးသားရေးကောင်စီယာယီဥက္ကဋ္ဌဦးတော်အောင်ဆန်းကတော့ NSCNK အနေနဲ့မြန်မာပြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကနေမကင်းကွာစေလိုကြောင်းအခုလိုပြောဆိုပါတယ
်မြို့တော်ကောင်းဆောင်ပြောင်းလဲပဲဖြစ်ဖြစ်လက်ရှိမြန်မာပြည်ရဲ့ငြိမ်းချမ်းရေးချစ်စင်နဲ့တော့အရင်ကင်းကွာလို့မရဘူးနော်ဟောဒီကတော့ကျွန်တော်တို့လက်ရှိအသက်တက်လာတဲ့ကောင်းဆောင်ကလည်းပဲ NCA မှာတမ်းရည်ထူးခြင်းမထူးခြင်းဆိုတာချက်အမဲဆုံးတော့ကျွန်တော်တို့ဟိုတက်မတော်နဲ့အစိုးရကြားထဲမှာဒီ NSNK နဲ့ဒီအင်အားစုတွေကတရားလုပ်တွေဖြစ်နေဖို့လိုတယ်ပေါ့နီးအဲရိုင်းကျင်းကွာသွားတဲ့အနေအထားတစ်ခုတော့ဒါကျွန်တော်တို့ဟိုလူထုတွေတော့ဒါမနှက်ရတဲ့အခါပဲ
တက်မတော်နဲ့ NSNK အကြားယုံကြည်မှုပြပြနေတဲ့အပေါ်စိုးရိမ်ကြောင်းလဲဆက်ပြောပါတယ
်ဘလို့အနေအထားမှာတော့ဟိုတက်မတော်နဲ့ NSNK ရဲ့ကြားထဲမှာအစိုးရကြားထဲမှာတော့ယုံကြည်မှုကတော့ 0 ထိကျသွားတယ်ပေါ့နီးအောက်ခြေထိကျသွားတယ်အဲဆိုတော့ဟိုဒီနေသားတစ်ခုပေါ်မှာတော့ယုံကြည်မှုတွေဘယ်လိုပြန်ပြီးဆောင်မလဲဟိုအပြစ်ပေါ်ဆောင်တဲ့ဟိုဖြစ်တွေ့မှုတွေဘယ်လိုပြန်ဆက်တော့မလဲဆိုတာလည်းတော်တော်လေးဟိုကောင်းကျန်နေရတဲ့ကိစ္စရှိတယ
်။နာဂပြည်သူအများစုကတော့ငင်းချင်ရေးပြပြမာကိုစိုးရိမ်နေပါတဲ့။လောလောဆယ်မှာ NSCNK ခေါင်းဆောင်တွေဖြစ်တဲ့ဦးအောင်ကန်းနဲ့ဦးကျော်ဝန်းစိန်အပါအဝင်အဖွဲ့ဝင်၁၁ဦးဟာခန်းတီးထောင်မှာထိန်းသိမ်းခံထားရပြီးပုံမှန်စက်ခွန်၁မတရားခြင်းအုပ်ပြင်းနဲ့စစ်ဆေးခံနေရပါတဲ့။သူတို့တွေဟာ NCA လက်မှတ်ရေးထိုးဖို့ကိုလိုလားကြောင်းတရင်တွေထွက်ပေါ်နေတဲ့အပေါ်မှာ NSCNK ခေါင်းဆောင်တွေအကြမ်းမှာပြန်လည်ညှိနှိုင်းဖို့လိုမှဖြစ်ကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်။နာဂအမျိုးသားတွေဟာအိန္ဒိယနဲ့မြန်မာနှစ်နိုင်ငံမှာတရှိနေထိုင်နေတာကြောင့် NSCNK ဟာအပြစ်ခတ်ရက်ဆဲပြီးဒေသဖွံ့ဖြိုးရေးလှုပ်ဆောင်ဖို့လိုလားကြောင်းနဲ့ NCA လက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးမှာမဟုတ်ကြောင်းသဘောထားထုတ်ပြန်ထားတဲ့အဖွဲ့ဖြစ်ပါတယ်။
ကမိုးစော်သတင်းပေးပို့ထားတာဖြစ်ပါတယ်။တက်တာရှင်များရှင် VOA ကနေထုတ်လွှင့်နေတဲ့တန်လက်စီစဉ်တဲ့ပါဝင်ရုပ်မြင်သံကြားစီစဉ်တွေကိုတော့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းစီစဉ်ရဲ့ Asia Set 7ကနေထုတ်လွှင့်ပေးနေကြနေ့စဉ် TV သတင်းတော်စီစဉ်တွေကို Intel Set 17 INTEL SAT 17နဲ့ Mia Set 3 MEA SAT 3တို့ကနေပြီးတော့ဂျွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါပြီ။
ဒီ UI မြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို6:32နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို6:92နဲ့စနေတနင်္ဂနွေမှာလိုင်းလံမီတာ192ကိုပါထိုင်းယူနားဆက်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒို မီတာ96.5ဒေဇိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာတိကျနိုင်ပါတယ်ခင်ဗျာ။ ပိုလီယိုရောဂါအကြောင်းပေါမောက်ခဒေါက်တာဆောင်းဝင်းနဲ့မင်းမြန်းဆွေးနွေးထားတဲ့ကျန်းမာရေးကဏ္ဍကိုလည်းနားဆင်ကြမှာပါ။ဒါပြင်ဥအောင်ခင်မြန်မာရေးသုံးသက်ချက်ပြင်တိုင်းသွင်းလာစီစဉ်ကိုလည်းနားဆင်ကြမှာပါ။အခုရင်ဆုံးတော့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ပိုလီယိုရောဂါမြန်မာနိုင်ငံမှာပြန်ပေါ်လာတာကိုတင်ဆက်ပေးကြပါမယ်။ပိုလီယိုအ
ဒီနေ့ကျင်းပတဲ့ဗီဒီယိုလွှတ်တော်မှာမြေပုံမဲဆန္ဒနဲ့လွှတ်တော်ကိုယ်စားလှယ်ဘလောက်ကူးဆက်လက္ခဏာတွေပြတာဘလောက်ကာကွယ်ကူတာတဲ့နေဆိုတဲ့အကြောင်းကိုပြောပြထားပါလိမ့်ဒီအကြောင်းကိုကလေးထုကုနဲ့စေတက်ကတို့တဲ့ကလေးကျမ်းမာပညာဌာနအငင်းစားဌာနမှပမောခတောက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါလိမ့်ရှင်
Okay, kreatif usia wajib pemuka terhad sahwe kena. Senarai memang nengah mah macam agen gak apa no. Polio yoga pihon pih te sura dini tua la balasya. Baca aku lu pihon pih la balasya.
Jadi polio yoga tu mana mesti apa no? Ni wala tu kita bawa kuwa. Yang polio korang, yang bawa orang bawa mata dia kami ni apa no? Kita lagi akan lihat ni Pakistan nengah mah kita. เออดาวโอ้ลงไปทักว่าชื่อใครอยากรู้เนี่ยโปรลิโอก็ใช้ชื่อสัตว์เป็นเลขตรงเนี่ยสุรินทร์กูจะกูจะมากูอยากรู้เยอะกว่าดิแต่ตรงนี้ก็คือกระเป๋ามาโปรลิโอว่าป้าเจ้าขันนี้เลยป่ะแล้วดีกว่าย้ายด้วยป่ะแล้วคุณไปแล้วย้ายด้วยเราไม่เข้าหูโปรลิโอต้นยางโปรลิโอโปรลิโอเข้าไปแล้วโปรลิโอต้นยางโปรลิโอสุดยอดไปเลยสิโปรลิโอย้อนกลับไปที่ใจจ้าก็ที่เอฟโอที่เอาลูกจะใส่ดาบชิบะแล้วเนี่ยลูกจะ อีกตัวไซคาเลสเลดี้ที่เป็นอะไรนั่นเองชะตาบิโลเซียนที่ตอนนี้มันมาชีวิตอะไรไอตอนนี้มาชีวิตปัวเนี่ยมันไม่จานอะไรก็ได้เนาะยี่ปีก็เจ้าเล่นมีชะตาบิโลเซียนเป็นเจ้าปุริโยกับปุชนาไอการเจ้าสิ่งนั้นปุริโยกับปุวางเงินไม่ใส่ตาเลยทำไมสิ่งนี้ดีกว่าเป็นสิ่งนี้ใจโยกับปุริโยกเล็กมากที่จานเลยทำไมอยากให้ปุริโยกับเปลี่ยนชีวิตกันเนาะ แต่ตัวเราเป็นลูกที่เยอะสุดนะเยอะที่เยอะเราเคยเจอเรื่องอะไรก่อนเนาะแล้วเนี่ยเราชอบเรื่องนี้ที่เราเด็กๆเขาปุ่นยุคที่ตัวเนี่ยเจอเรื่องเดียวตรงเนี่ยอายุเยอะอันนี้ชุดเดียวเราที่มาทำนู่นไอ้ท่านนี้มาทำอะไรอยู่อย่างนี้ก็ตัวเนี่ยเนี่ยมีเจ้าสิทธิ์ที่เขาจะเอาตาบีจนเจ้าปุ่นยุคปุ่นจ้าชุดเดียวกันที่เราทำแล้วที่มีการเรียนอะไรเช่นเราที่เรียนพอปุ่นยุคเนี่ยอายุเยอะแล้วเนาะไอ้ยัว
เลยเดียวเราดีนะคุยเดียวเรื่องมาคุยโอเคเสียเองเย็นด้วยกูรู้เพียงเช็คแค่ละมีสิ่งแค่ละเสียอืมเป็นจังหวะเราดีบ้างดีกว่าดีเลยนะเพราะเมื่อเช้าเราดีประมาณนี้มาเลยใครกินมาคุยกันดีเป็นเวลาดีเสียเวลาไม่ได้ละเนาะเนาะเช้าเช้ามาเลยลูกจ้ามาคุยกันโอเคเสียอันนี้เดี๋ยวกูรู้ดีเป็นจังหวะปุ่นยูปุ่นชิดต่อเลยเว้ยที่แกร่งกันที่ปุ่นยูกลางวันเสียดาปีท่าไม่สรุปเสียง ที่กูเสนอเนี่ยนี่ท่าโอ้ไม่ใช่เลยตัวพี่ท่าว่าเสียที่ก็รอกลางวันสิที่การเชิญเราเสียไอ้ก็รอดีกว่าเวลาที่เราดีเลยเลยก็กลางวันเดี๋ยวว่าไม่อยากทำไอ้เนี่ยก็รอแล้วมาสักเดือนนึงก็ต้องมีช่วงหนึ่งเนี่ยเจ้าหนูดีจะไม่วันนั้นจะก็จะไปกันสิจะไปกันกูไปอุ้มเชือกคนดีตาเชื่อมีเลยไอ้มาตัวว่าดีจะก็จะไม่วันนั้นนี่แหละตัวพี่กูเนาะว่าวันมาปีตาตัวนี้
เยอะดูเลยอ่ะไม่ไปได้แต่ไม่วันนั้นเนี่ยเลยดีแต่เช็คแค่เรื่องนี้ดีเลยแล้วทำเลยเอาไว้ที่บ้านตัวมัวแต่ตอนนี้นี่ไอ้เนี่ยมาตัดเช็คเอา ကျွန်တော်ကဘာလို့ရလဲဆိုအဲ့ဒီနေရာဒီမှာကျွန်တော်တို့နဲ့လည်းပြီးလိုက်ပြီးတော့တင်းကျက်ကင်းပေါ့နော်လိုက်တက်ရလာတယ်။ကောက်ကျင်းကောက်လိုက်တာလိုက်တက်တာလုပ်ရမယ်။အဲ့ဒီကဝင်းညင်မှာဒါကပြတ်နေလိုက်ရဲ့အကြောင်းလေ။အဲ့ကဝင်းညင်မှာလည်းခါလေပူလို့လေသားကဝင်းတွေတိုင်းနေလို့ပေါ့နော်။ကလေးလေးပေါ့။အဲ့ဒီအပေါ်မှာဆိုတော့ကျွန်တော်ငါးနှစ်ကကလေးငယ်လေးရစပြီးတော့နော်။ငါးနှစ်ကြည့်တိုက်ပါပဲ။ဟောဒီမှာကြာလို့ရှိရင်ဆန်ကားနဲ့မောက်ကလေးကိုပုံတိုက်တယ်။ဒါနဲ့အမီးနားပေါင်းနေမြင့်နေတယ်မှာကဒီလေးကားလေးတော့အားလုံးဒီအဲ့တိုက်ပါအားလုံးပါဒီနေ့သုံးသားလောက်ဆိုတိုက်ကိုစီစီရှိပါ
ဟုတ်ကဲ့ဆရာအဲ့တော့အဓိကတော့ဒီစစ်တမ်းကြောင့်ကလေးတွေကာဝယ်ဆေးမတောက်နိုင်တာပေါ့နော်အဓိကဖြစ်တာကိုသတ်ပြရတော့ပါဆရာ
အဲ့ဒီကတည်းကကျွန်တော်တို့ရဲ့ဒီကာဝယ်ဆေးလုပ်ငန်းတွေအနောက်ဆက်အများကြီးဖြစ်တယ်ပေါ့နော်ဒီကွာလမ်းမလေးညမှုလို့ရဲတော်တော်လေးရှိပေါ်လို့တော့ပေါ့ဒီကဘာမှကျန်နေရလဲပါပဲအဲ့ဒီဆိုင်နဲ့အာဖဂန်နစ္စတန်မှာကျန်နေတယ်ဘာလို့ဆိုတော့ဒီ conflict area လို့ခေါ်ပါတော့ဒီလိုမျိုးမျိုးဖြစ်တဲ့နေရာဖြစ်နေတယ်။ဒါကြောင့်မပေါ်ဆုံးနေတော့ဒီနေရာမပြောက်ဘူးဖြစ်နေတယ်။ပြောက်ချင်းအပ်တော့တစ်ခါလုံးကလိုက်ပြီးတော့ဘာဝင်ပြီးဆက်တိုက်နေရတယ်ဆက်ထိုးနေရတယ်။ကျွန်တော်နိုင်ငံမှာလည်းဒီလိုပါပဲ။ဒီဒီလိုနေနေနေရရှိဘူး။လုံခြုံမှုမရှိဘူး။နောက်နောက်ဆက်တယ်မှုမကောင်းဘူး။ရှေ့ကြောင်းဒီလိုရှိနေရှိနေတယ်။ဒီမှာတော့ပြမှုတွေကရှေ့ကြောင်းရတယ်သဘာဝပေးရတယ်ဒီလိုပဲပြရတယ်ဒီလိုရောက်ရှိရတော့ဒီကောင်ကဒီကောင်တို့ကမကောင်းတယ်အဲ့ကြောင့်ကျွန်တော်ကကာဝေးဒီနဲ့ကာဝေးရဲ့ကြောင့်ရပြန်ဖြစ်လာမှာပဲ
ဟုတ်ကဲ့ဆရာကြီးအခုလိုပြန်ဖြစ်လာတာကကမ္ဘာပေါ်မှာပိုလီယိုပပျောက်ရေးလုပ်ငန်းအတွက်ပေါ့နော်မြန်မာနိုင်ငံမှာရောဘယ်လိုမျိုးအရေးကြီးလဲဆရာကြ
ီးဒီအတင်းကြောင့်ပိုရှိနေပြီပိုလီယိုရောဂါကာဝေးကိုဆက်တက်ရမယ်နောက်ပိုင်းကျတော့ပိုလီယိုကျွန်တော်မြန်မာနိုင်ငံမှာဆိုတော့ပိုလီယိုရောဂါကာဝေးတိုးသေးကိုကြောင်းထုတ်မယ်ပေါ့နော်တိုးသေးကတောက်ရှင်းလို့မဟုတ်ဘူးတော့ပိုလီယိုကိုဆက်ပြီးတော့မှလိုက်တာပေါ့နော်အဲ့ကြောင့်ကျွန်တော်ဘိုးရောဆက်တင်ကြောင်းပိုးကိုအနေနဲ့ရှိတော့အဲ့ဒီဒီလိုဆိုတော့ဒီဘာလုံးပုံလို့ဖြစ်တာမရှိတော့ဘူးအကုန်ကြောင်းပိုးလည်းမရှိတော့ဘူးဂျိုင်းပိုးလည်းမရှိတော့ဘူးဆိုလို့ရှိရင်တော့ပုံလေးကောင်ကလေးထိုးတော့ဘူးဒီဘာလုံးရဆိုင်ပါလားဒီဘာမှာတက်တရားမြောက်တက်ပြောက်တဲ့ယောဂါလေးဆက်ကလေးရမှာပါ
ဟုတ်ကဲ့ဆရာကြီးအခုလို့ဒီပိုလီယိုယောဂါဖြစ်လာရတာကဘလို့ကိုယ်ဆက်မှုကြောင့်ဖြစ်ရလဲဆရာကြီ
းပိုလီယိုယောဂါကောင်ကလေးကိုတိုက်လိုက်လို့ကတိုက်တဲ့လူတွေမှာခံနိုင်ရှိရမှာပေါ့နော်သူကအရေးအမှတစ်ခါဒီနေ့မှပါသွားတယ်အဲ့တော့ဒီရဲ့နောက်ပြောင်းမလာခနေရှိတယ်
ဟုတ်ကဲ့ဆရာကြီးကာကွယ်ဆေးတွေမပေးနိုင်သေးတော့လည်းပဲပေါ့နော်အကိုကြီးတရှင်းချင်းအဖြစ်ကာကွယ်နိုင်တဲ့အနေအထားမျိုးရောရှိလားဆရာ
စိတ်တော့မချေပြဒီပိုးတွေကဘယ်လိုဆိုတော့ဒီကစီကဲအော်လော်ဂျီခေါ်တာပေါ့နော်စားတော့ရေးနေတော့ကူးတဲ့သဘောပဲအဲ့တော့စားတော့ရေးနေကူးနေတဲ့ခါကျတော့တန်ရှင်းနဲ့ပေါ့ပေါ့ရေးရရှိဖို့ပေါ့နော်တန်ရှင်းနဲ့စားတော့ရဖို့ဆိုလည်းခက်တော့ခက်ပါပဲဝေးရနေတော့ကူးစတဲ့ယောဂကကလေးဝမ်းသာတယ်လို့ပြောနေတော့ကူးနိုင်လားဆိုတော့အဲ့ဒါကဒါလုံးပြအမကံပြမပေးနိုင်ဘ
ူးဟုတ်ကဲ့ဆရာကြီးအဲ့တော့အခုယောဂါဖြစ်လာတာကိုသိနိုင်ဖို့လက္ခဏာမှာဆရာကပြောခဲ့တဲ့ဖြားနာပြီးတော့ပျော့ခွေသွားတာမတန်တာပေါ့နော်အဲ့ဒါအပြင်တခြားလက္ခဏာတွေတော့ရှိသေးလားဆရာကြီ
းဒါလက္ခဏာတော့ပြည့်ရှိပါဘူးသူကတော့ဒီစက်သားတွေပါလေနာမည်ပေါ့နော်ခြေလက်တွေနာမည်ဆံကျော်တည်သွားတယ်ပေါ့သူလည်းလုံးဝမလုပ်နိုင်ဘူးသူကလည်းတော်ပြင်းထုတ်နိုင်တယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလူတွေယောဂါဖြစ်လာခဲ့ပြီဆိုရင်ရောကုသနိုင်တဲ့နေသား
ကိုဒီကတော့ဖြစ်ပြီးမှဆိုလို့ရှိရင်တော့ကျန်လေလေးချင်းကြီးကပါညာနဲ့ခံကောင်းရပြန်ကောင်းလာတယ်ပုံမကဲပုံဒီဖြစ်တဲ့လူတွေကတော့နောက်ပိုင်းကျတော့နောက်ပိုင်းပြန်လာကြဖြစ်တယ်ပေါ့နော်အဒီကလေးမျိုးမှာတော့တယောက်ကတော့တော်လေးပြန်ကောင်းလာပါတယ်နောက်တစ်ယောက်ကတော့ခြေလက်တွေဘလုံးမတန်ဆန်းဖြစ်လို့ရောင်းခွေးချင်းကြီးကတော့ကျတာကုသရတယ်သူလည်းကောင်းကြတော့ပြန်လာပြီလို့ကြားပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ပတ်စင်ကျဲမာရီကနာကိုတော်တော်ရှိနေနားဆင်ကြကြရတာဖြစ်ပါလေခုဒီခါမှာတော့ဥဟောင်းခင်မြမကြီးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်အစိုးရပုဂ္ဂလိကဖက်ဆက်စနစ်ကျင့်သုံးပြီးတော့လက်စင်ပြီးသုံးနိုင်သူတွေများပြားလာအောင် NLD အစိုးရကကြိုးပမ်းနေတဲ့ကြိုးပမ်းနေပုံကိုဥဟောင်းခင်ကရေးသားပြီးတော့ကိုညံဝဲအောင်နဲ့တူတင်ဆက်ထားပါလိမ့်ရှင်
ဒီနေ့မကုံမီတပြည်လုံးမှာလိုအပ်နေတဲ့လျှက်စစ်တအားရဲ့90ရာခိုင်နှုန်းကိုထုတ်လုပ်နိုင်အောင်ကြိုးပမ်းနေတယ်လို့မကြာမီကဒေါ်ဆန်းစုကြည်ပြောသွားပါတယ်။မန္တလေးတိုင်းကြောက်စင်မြို့နယ်ဘီလင်းကြီးရွာမှာဓာတ်ငွေဆုံးတအားပေးဆက်ရုံဖွင့်ပွဲမှာပြောသွားတာပါ။အစိုးရရဲ့စွမ်းအင်စီမံချက်တွေမှာသဘာဝဓာတ်ငွေ3လျှက်စစ်ဆက်ရုံကအများစုဖြစ်ပါတယ်။ရေအားလျှက်စစ်ကို6ဖွဲ့ရာသီမှာအာမခိုးနိုင်ပါဘူး။ဒီနေ့ထဲမှာရေအားလျှက်စစ်ဆက်ရုံ6ခုဟာထုတ်လုပ်နိုင်တဲ့အခြေအနေမရှိကြောင်းလျှက်စစ်နဲ့စွမ်းအင်ဒုဝင်ကြီးကလွတ်တော်မှာမိသားကပြောသွားပါတယ်။ Zona macam apa ni? Mungkin tengah membu neyang jitu. Jadi dah apa sahaja yang pertama asing sebelum maro. Lama nakau nasehati ma. Tapi ma dua de dah aye. Ngaji ngaji yang nong tolo neng milik milu. Biar neyang dosu kapio barai. Membu sahaja yang pertama asing ha megawatt leze versi barai. Nauta asing langsir toce leka ma megawatt dia konseti tolo neng mamu. Bilasu nafin jor jasa mitu nai malik me. Membu solar saya ugu asoyane green earth power memang kubudido ga putu tisau ni lah cipade.
Lagi asoyah leter ma asoyah pukuliga pesat seni tumuho public private partnership pitu long seni gu tumbi luar ni le cegang sahun ni gu tisau bu ayun saya lah jawab. Tane pada bi si magine banai uni tanaga. Website ku tau tidak point hawa re. ESCAP kula demaga siwa ye lumu ye komisyen ale. Pidong long seni jang silen tarik saya seran topian hawa re. Pidong long seni ku tidak minta point lensua cendong bo. Kebaban usune asa pomjui bandu gale taukan abe jawa re. Ayen si suya letekaro nizaya kroni ku lopan guen pide ni BOD seni cendong ke ware. Ini ama kuganda pemangku lusi henti tahunnya Asia One tu komuniha tensha barai.
Memang Yunan kalane peteling wisang kalangu Asia Warga saulupi langgong kau yubarai. Alam sekangu cukai gunyare komuni pipi acasi boi lunga amya piale lukai ni barai. Nebiro tisau yamare adika pawine akuen dugang komuni jitu kupi barai. Sesuai kemah cecacara landuigu BOD seni ne pukulika komuni di tisau barai. Asyik tansi de langgu tisau pi sentore langgu kau yugu asoyan ne zavod dijawarai. Tapi me asoyan ne lutarai sajun ne ani sanya te komuni ga ane ekian lasi pi muiya boda dika thaja relu kampung besanan ne ama ucosuin piora gu nasang sesi Julai tungsetian ne kau miama lema.
ตัวพี่ว่าเลยแล้วบอกมาเนื้อเสียงตัวอะไรมอเตอร์ก็ยี่ตัวกูไล่ไปการลังกูสายว่าเลยตอนนี้ก็สิ่งที่ท้องจอตัวเรื่องฮะลิซ่าชิปเจียมาชิปไปไหมการตัวรามยาลายนลังกูพิเศษตัวเชื่อบุลูอับอะไรยังคงเป็นน้ำมาเนื้อเสียงก็ชาวท้องจอตัวลาไปไหมหลังห้องกูตัดตรงไปลังกูเกาหลีรักกูทั่วไปตัวว่าเลยแล้วสิสุยาเล็ตมาโรตีบีโลเนื้อเสียงมียานั่งบู
สุยาปกติก็เพื่อสนิทกับตัวมุกพิสูจน์ลาจาวาร์เลยผู้สุยาก็ชั่งมาเดสิมังเงินซาแต่ในปีนี้สุยาเนี่ยปกติก็กลุ่มนี้เพื่อสนิทกับบีส่วนอินทอลบุปเชื่อบาร์เลยแต่ว่าดังวิโตถ้าบีเสบียนสุลาส่วนอินเนี่ยลีส่วนอินสนิทกับสุยาปกติก็เพื่อสนิทกับบุปเชื่อบาร์เลยยามาเยสเยสส่วนอินมาแต่ว่าดังวิเนสเซียกันโนยี่อาเยสเซียเข้าใจเข้าใจกันโน เจ้ามีด้วยตรงอย่างไรโน่ดีเจก้าเนี่ยอย่างไรโน่เนี่ยอาชาส่วนเองอ่ะเตะอย่างไรโน่เบาเวมาเลยเลี้ยงอาเซียนที่ทั่วโลกเมื่อลาอาลาโก้ญี่ปุ่นอ่ะยินดีท่องโคยาโก้เซคนเดียมาก็มามาเลยอยากให้พี่เนี่ยเชื่อพี่เนี่ยยังคงใจคือยินพี่เนี่ยมุ่งพี่เนี่ยแต่ในนัยใจโก้เลี้ยงอาเซียนที่ทั่วโลกอ่ะกำลังดีตาพี่ตั้มมาพี่ฟูจิคอมพิวเตอร์เลี้ยงเซคิโลวัตต์เลยเลี้ยงอาเซียนที่ตรงเซโก้
นั่นสองตัวมาเข้ามาที่สาวบาร์เลยคุณรอสี่กอจัสที่อยู่กับมือกับตรงเส้นมีกาวาชีเลียสยาเซกูเข้ามาที่สาวผู้ตัวตัวทาร์บาร์เลยเลียสยาเซดอาเปสัยอยู่ที่สาวในเมืองเลียเซซิคูกุเลตยุ่งในทั้งกุบุนีด้วยกันยุ่งเจ้าทาร์บาร์เลยมีมากุบุนีเซียในติงมากุบุนีตะคุกาเลตรงเส้นมีกาวาชีเมเลียตรงเลียเซดอาเปสัยตะคุมูปีเนมาที่สาวผู้ตัวตัวทาร์บาร์เลย
โซล่าในจังหวัดอาตงมีกาวาเตียงอาเซียเซตอาเซียงกูมีเงินเนี่ยวันเดือนมาที่สาบุเลสี่เซนซีจังสี่อาบาร์เลยเนี่ยโอเคมีมาอีกตรงเดชกุตัวดัชนีน่าสนใจจ้าแบบพี่ปารีคุณขามารอลามิสเนียไทยลีลันซีมาปารีสเนวิชิลิสรากุจิอาอุมา
ตำรวจก็สิวัยลงงานมีมือที่ท้องลูกแกนี่ได้บ่ฟิวิโดราชินีเป็นลูกบอราชิจาวาเล่
တမရော်ပိုင်စီးပွားရေးလုပ်ငန်းတွေကိုထူထောင်ထားတဲ့အဓိကရည်ချက်ကတမရော်ရဲ့တက်တာချောင်ချည်ရေးလုပ်ငန်းတွေအတွက်နဲ့နိုင်ငံတော်စီးပွားရေးကိုတစ်ဖက်တစ်လမ်းကအထောက်အကူပြုဖို့အတွက်ဖြစ်တယ်လို့တမရော်ဘက်ကပြောထားတဲ့အပေါ်မှာရောသဘောတူကြပါလားတမရော်ကကိုပိုင်စီးပွားရေးလုပ်နေတာရဲ့ကောင်းကျိုးဆိုးပြစ်တွေကိုအခုလာမယ့်စနေနေ့တိုင်းရိုက်လိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာတိုင်းအပောင်ဝင်ဆွေးနွေးကျင်နေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုဆွေးနွေးကျင်တာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်လူရင်းတူရှင်ပြောဆိုရေးသားပြီးကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က0923923999လေး email လိပ်စာက burmese@voanews.com facebook က voa burmese news ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
တချင်နေနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမြင့်မြတ်လာကြဖို့ကလေးထမှန်ဖိတ်ခေါ်လိုက်ပါတယ်။တိုင်းနေနဲ့စီစဉ်တွေကိုအပတ်စဉ်အင်္ဂါနေ့စနေညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါလိမ့်ရှင်။ခုတစ်ခါမှာတော့အပတ်စဉ်တင်ဆက်ပေးနေကြတိုင်းသတင်းစီစဉ်ကိုနှားဆင်ကြအောင်ပါ
深တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါစီပါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကသေးရွာအုတ်ထုတ်ရီမှုနှစ်ဦးရဲ့တိတ်ဆုံးရုပ်အလောင်းတွေကိုပြန်လည်တွေ့ရှိခဲ့ပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ရဲ့တပ်စခန်းတစ်ခုကိုမြန်မာစစ်တပ်ကတိုက်ခိုက်ခဲ့တယ်ဆိုတာနဲ့မွန်ပြည်သက်ပါတီရဲ့ဒေတာဖွံ့ဖြိုးရေးစီမံကိန်းအတွက် Nippon Foundation ကနေထောက်ပံ့ငွေပေးခဲ့တဲ့အကြောင်းတွေကိုကြားသားရမှာပါရှင
်။ကျမကနန်းဟောင်ပါရှင်။တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကနရက်အကြာပျောက်ဆုံးနေတဲ့ဆင်အိုးချိုင်ကျေးရွာကရာယီအုပ်ချုပ်ရေးမှူးဦးတန်းမောင်နဲ့တာရာစိတ်ကျေးရွာအုပ်ချုပ်ရေးမှူးဦးမောင်ဝင်းနိုင်တို့တည်ဆုံးနေတဲ့အလောင်းတွေကိုဒီလ5ရက်နေ့ကပြန်လည်တွေ့ရှိခဲ့ပါတယ်။ဆင်အိုးချိုင်ကျေးရွာရာယီအုပ်ချုပ်ရေးမှူးဦးတန်းမောင်ရဲ့အလောင်းကိုစပယ်လကျေးရွာအနီးကိစ္စပတ်နတီမြစ်အတွင်းမှာဆာလာအိတ်နဲ့ထုတ်ပြီးတွေ့ရှိရသလိုတာတာစိတ်ကျေးရွာအုပ်ချုပ်ရေးမှူးဦးမောင်ဝင်းနိုင်ကိုလည်းကျိုးနဲ့တုတ်ပြီးထိုးသွင်းတံရရည်နဲ့တည်ဆုံးနေတာကိုကျေးရွာအနီးမြစ်ကမ်းမှာတွေ့ရှိခဲ့တာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်။သူတို့တွေကိုဘသူတွေတတ်ဖြတ်သွားတာကိုတော့မသိရှိရသေးဘူးလို့နယ်မြေခံရဲစခန်းတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီအုပ်ချုပ်ရေးမှူးနှစ်ဦးဟာဩဂတ်လ3ရက်နေ့ကစင်အိုးမွတ်စလင်ရွာမှာအိမ်ထောင်စုစည်းရင်းကောက်ယူပြီးအပြာမှာပျောက်ဆုံးသွားခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။စစ်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအရက်သားတည်ဆုံးမှု80နီးပါးရှိနေပြီးအဲ့ဒီအထက်ကလက်တယ်မပေါ်ပဲလောက်ကျန်တက်ဖြတ်ခံရသူ30ကျော်ရှိနေပြီဖြစ်ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းတန်ရမြို့နယ်မှာရှမ်းပြည်သမတော် SSPP SSA ရဲ့တပ်စခန်းတစ်ခုကိုအစိုးရတပ်ကနေတိုက်ခိုက်ခဲ့ပါတယ်။ဩဂုတ်လ6ရက်နေ့မွန်းလွဲပိုင်းကတန်ရမြို့နယ်နားပင်ကြီးရွာဘက်မှာရှိတဲ့ SSPP ရဲ့မူရေးဆေးဖြတ်စခန်းကိုအစိုးရတပ်မတော်တို့ကနေတက်ရောက်တိုက်ခိုက်ခဲ့တာဖြစ်ကြောင်း SSPP SSA ရဲ့သူရင်မှုနှစ်လက်ဖြင့်ပြောရေးစုခွေရှိသူလည်းဖြစ်တဲ့ဒုပမူကြီးဆိုင်စုကပြောပါတယ်။လက်ရှိချိန်ထိအစိုးရသမ္မတဘက်ကအင်အားတွေဆက်လက်ဖြည့်တင်းနေဆဲဖြစ်ကြောင်းနဲ့တိုက်ပွဲတွေကြီးမားလာမှာကိုဒေသခံတွေစိုးရိမ်နေကြကြောင်းတန်ရန်လူငယ်ဆိုင်အေးကလည်းပြောပါရယ် SSPP ဟာပြည်ထောင်စုအစည်းအဖြစ်ရလက်မှတ်ရေးသူသားတဲ့ငင်းချမ်းရေးဖွဲ့တစ်ဖွဲ့ဖြစ်ပြီး NCA မှာတော့လက်မှတ်ရေးသူနိုင်ခြင်းမရှိသေးပါဘူး
ရခိုင်ပြည်နယ်မင်းပြမြို့နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဖုံသာချောင်းဒေသတဝိုက်ကရွာသား300ကျော်တိုက်ပွဲအတွင်းပိတ်မိနေတယ်လို့ရွာအတွင်းဝင်ထွက်သွားလာမှုကိုမြန်မာစစ်တပ်ဘက်ကပိတ်ပင်ထားတယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးလသိန်းအောင်ကပြောပါရယ်အခုလိုပိတ်ပင်ထားတဲ့အတွက်ရွာအတွင်းစားနပ်ရိက္ခာပြတ်လတ်နေပြီးကျန်းမာရေးအတွက်အခက်တွေ့နေတယ်လို့ဒေသခံတဦးကပြောပါရယ်ဩဂတ်လ3ပိုင်းကစပြီးမင်းပြမြို့နယ်ထဲကကလမတောင်နဲ့တလူချောင်းကျေးရွာတောင်တန်းပေါ်မှာမြန်မာစစ်တပ်နဲ့အေအေတို့အကြမ်းတိုက်ပွဲရက်ဆက်ဖြစ်ပွားလာခဲ့ပြီးဖုံသာချောင်းထဲကစီဒီယံငတက်ကြောက်မော်စတဲ့14ရွာကိုသွာလာခွင့်ပိတ်ပင်လာခဲ့တာပါမြန်မာစစ်တပ်ဘက်ကတော့ဒီရွာတွေအနေနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တွေအခြေပြုနေတာဖြစ်လို့စစ်စစ်ရေးလှုပ်ဆောင်နေတာဖြစ်တယ်လို့ပြောပါတယ
်အခုရပိုင်းတွင်းမှာမွန်ပြည်နယ်မြို့နယ်၄ခုမှာလေပြင်းတိုက်ခတ်မှုကြောင့်နေအိမ်300နီးပါးပျက်စီးဆုံးရှုံးခဲ့တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ချောင်းစုမြို့နယ်မှာအင်ချီ66လုံး၊ပေါင်မြို့နယ်တပြူချောင်းကြီးရွာမှာနေအိမ်15လုံး၊ တထုံမြို့နယ်မှာအင်ဂျီတရားခွန်လဆယ်ကျော်ပျက်စီးခဲ့ပြီးရင်းမြို့နယ်ကြမ်းမီချောင်းကျေးရွာမှာဩဂုတ်လ၄ရက်နေ့ကမိုးသည်ထန်စွာရွာသွန်းပြီးလီပြင်းတိုက်ခိုက်မှုကြောင့်အုံပင်ပြိုလဲကျအမျိုးသမီးတို့တိုက်ဆုံးသွားခဲ့ပါတယ်။မုံပြင်းနယ်ဆိုးရွားဖွဲ့အနေနဲ့တထုံမြို့အတွက်လက်သလုံးမှာငွေကြေးသိန်း200နဲ့ချောင်းဆုံမြို့နယ်အတွက်ငွေကြေးသိန်း ၅၀ထောက်ပါပေးတာပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကလည်းထောက်ပံ့မှုတွေပေးနေတယ်လို့
ဟာခမ်းမြို့မြို့သစ်စီမံကိန်းဧရိယာမှာအစိုးရခွင့်ပြုချက်မရှိဘဲတည်ဆောက်ထားတဲ့နေအိမ်တွေကိုဩဂတ်လ၉ရက်နေ့မှာအင်အားသုံးပြီးဖျက်ဆီးဖို့စီစဉ်ထားပေမဲ့ခရီးရန်အမှုတော်ဆောင်ဆရာများအဖွဲ့ရဲ့တောင်းဆိုမှုကြောင့်ဩဂတ်လ၁၉ရက်နေ့ကိုပြောင်းရွှေ့လိုက်တယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ်။ချင်းပြည်နယ်အစိုးရအ tong phe sha pho chin pin ne so ya ga si sin ni da phit par de da ba mai ein saot de du ri atwa ga do di niya ma tu ro bo ba bai mi tarit san ri ye sa jet ni ri phit de lo pyo so tha ja ba de
akhu de den lwa ri ko select tin set pi do ma ba မြန်မာ အစိုးရနဲ့ အပြည့်ရဲ့ NCE လက်မှတ်ရေးထိုးထားတဲ့ မွန်ပြည်သက် ပါတီရဲ့ ဒေတာ ဖွံ့ဖြိုးရေး စီမံကိန်းတွေ အတွက် Nippon Foundation ကနေ ထောက်ပံ့ငွေ ပေးခဲ့ပါတယ် မိကလျာမွန်ကနေ စူးစီးတင်ဆက်ထားပါတယ်
NCA လက်မှတ်ရေးထိုးထားပြီးဖြစ်တဲ့ မွန်ပြည်သက်ပါတီထိန်းချုပ်နယ်မြေတွေမှာ ဘက်ဆောင်ဒေတာ ဖွံ့ဖြိုးရေးလုပ်ငန်း စီမံကိန်းအတွက် ဂျပန်အခြေစိုက် Nippon Foundation က7သိန်းပေါင်း 6,600 ကျော် ထောက်ပံ့ခဲ့တယ်လို့လည်း မွန်ပြည်သက်ပါတီက ဆိုပါတယ် တမိုးနဲ့အိမ်ယာပေါင်း 330 ဈေးခန်းနှစ်ခု မွန်မျိုးသားစာသင်ကျောင်း 6 ကျောင်းနဲ့ကျေးရွာ9ရွာမှာဆိုလာမီအစုံ 2300 လောက်တက်ဆင်ပေးမဲ့အစီအစဉ်ကိုလာမယ့် 2020 ခုနှစ်အေပြီလမှာအပိတဆောက်လုပ်သွားမယ်လို့လည်း မွန်ပြည်သက်ပါတီပြည်တွင်းရေးရာဌာနတာဝန်ခံနိုင်ဝင်းလှကမွန်ဘာသာနဲ့အခုလိုပဲပြောသွားပါတယ်
လုံးလုံးစစ်ကျွန်တော်တို့စီစဉ်နေတုံးပဲတပ်ဖွဲ့ဝင်မိသားစုနေအိမ်တွေမိုးမျိုးရာစာနေကျောင်းတွေဆေးဘေးခန်းတွေစောက်လုပ်ဖို့စီစဉ်နေတုံးကပြီးခဲ့တဲ့လကုန်ရက်မှာပဲအစိုးရရဲ့နေဖုံပေါင်းလေးချင်းရဲ့ကျွန်တော်တို့မိုးမျိုးတက်ပါတီရဲ့တွေ့ဆုံပြီးတော့အစီအစဉ်တွေချမှတ်ခဲ့တာပေါ့လာမယ့်ပြည်နေရာဒီမှာလုပ်ငန်းတွေစတင်နိုင်ဖို့ကိုဒေတာကလုပ်ငန်းရှင်တွေကိုမွန်ပြည်တက်က
ခေါ်ယူသိဆောင်ခဲ့ပြီးဆောက်လုပ်ရေးလုပ်ငန်းတွေကိုလည်းချပေးတော့မှဖြစ်တယ်လို့မော်လမြိုင်မြို့ကကွန်ထရိုက်တာဦးဝင်းနိုင်ကပြောပါတယ်။ဟိုလုံးကြီးနေ
ကတည်းကချောက်တဲ့ချောက်တဲ့ဘလို့တပင်ကျောင်းချောက်သေးရပေါ့။ဒါဖြင့်မွန်ပြည်တစ်ပါတီထက်အရင်စောပြီးSCA လက်မှတ်ရေးထိုးခဲ့တဲ့ကရင်မျိုးသားစီယုံ KNU ကိုလည်းနေပုံဖောင်နေရှင်ကထောက်ပံ့မှုတွေပေးခဲ့တယ်လို့ KNU
ဒူပလာယာဖျိုင်းလူမှုကင်ဆယ်ရေးနဲ့ဖို့ပြေးဌာနတာဝန်ခံစောညွတ်တာကဆိုပါတယ်။ဟိုလူကတော့ကလမလာဆိုလာလားထောက်ကလက်ရှိနေသေးတာရှိတယ်။ထောက်ဆက်ရှိမှာပါဆိုလာရရှိသေးတယ်ဒီကင်ရေးတယ်။တက်လေးတော့ကလက်ရှိနေသေးတယ်။ဆိုလာလည်းပါအမှန်တန်လည်းပါ။နေအိမ်ကလေးပါထောက်ပဲမှာစိုးရ။ညံတိုင်းမှာလည်းစိုးရကျော်ရှိတယ်။အားလုံးပေါင်းထောက်ရကျော်ပေါ့။နေအိမ်ရဲ့ဆိုင်ရဲ့ဆိုလာရဲ့ ထားတဲ့ပိုင်းနာလက်နက်ကင်ဖွဲ့စည်းတွေအတွက်ပြန်လည်ထူထောင်ရေးနဲ့ဖို့ပြရေးလုပ်ငန်းတွေဆောင်ရွက်နိုင်ဖို့မွန်ပြည်တပ်ပါတီနဲ့ခရင်ယူတို့ကိုနှီးပေါင်းဖောင်ဒေးရှင်းကအမေရိကန်ဒေါ်လာ3000ထောက်ပပေးခဲ့တယ်လို့လည်းဇူလိုင်လ30ရက်နေ့ကမွန်ပြည်နယ်အစိုးရမွန်ပြည်တပ်ပါတီနဲ့နှီးပေါင်းဖောင်ဒေးရှင်းတို့ညှိနှိုင်းတွဲဆောင်ခဲ့ပြီးမှာမွန်ပြည်နယ်အစိုးရဖွဲ့ည
သူပါတီ KSVP ပါတီဟာလာမယ့် 2020 ရွေးကောက်ပွဲအလို့မှာပြည်မပါတီတွေနဲ့ညွန့်ပေါင်းအစိုးရဖွဲ့နိုင်အောင်ကြိုးပမ်းသွားမှာဖြစ်ပြီးတိုင်းသားနိုင်ငံရေးပါတီတပ်ပေါင်းစုတွေနဲ့လည်းချိတ်ဆက်လှုပ်ဆောင်သွားမယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကိုအိမ်ကနေတင်ဆက်ပေးထားပါတယ်။
ကချင်ပြည်နယ်ပြည်သူ့ပါတီ KSVP ပါတီတဲ့အနေနဲ့
2020年嘛，起码巴蒂的呢，牛帮苏亚坡内啊，就算楼上多没了，巴蒂都得要五三年，五公公昂康啊，苏巴嘞。那创了些的，起码巴蒂的呢，对巴蒂苏达了，只能要低调，表露了没有五张，没答应他一个，楼没巴蒂的那道，只能是那创了些嘛，牛帮苏亚佩服了，只能三大西巴。那这楼没有楼上破断，西楼人牛的答应他楼没有嘛，没原因。 你能答应他们要拍照时，按VAT发的嘞，七十六双多没路，五公公安康个是标吧嘞？ 第二个嘛没路的，起码嘞，因为MBA比较多，因为TT设施嘞，这方面都稀少嘞。干嘛嘞？哎，这种第二那个个，哎，高速票了，路路也不嘞，哎，但是路也不嘞，但是我，这种平时你嘛，如果不会的，实习六年时候，如果不会明白，这种。
ที่ดีลุดดอยูดาลุดดอปีนีลุดดอริโอชินเจปาวาเล่ไหมกัจฉิมปาร์ตี้ต้องคุ้มเพื่อเด็กกัจฉิมเดโมแครตปาร์ตี้กีดีบีกัจฉิมพินเนติโมกรีซีปาร์ตี้เกสทีบีสีลงนิวยีเนติโมกรีซีปาร์ตี้กัจฉิมพินเนมโนไทม์ปาร์ตี้ดูกูปองซีทาวิโรกัจฉิมพินเนปิดูปาร์ตี้เกสพีพีพีกัจฉิมลุทุยเดบอสันนาไทม์ปาร์ตี้กังสังลูกันนี่ปาร์ตี้เต็มพีปองซีทูซังเขจาวาเร่ปาร์ตี้เต็มไม่ใช่ขนาดมาเกสพีพีปาร์ตี้อุกตา
ดอกตามนานตู้จ้าก็คุ้นรู้เจ้าตัวว่าเนี่ยนั่นเลยอยากเห็นเนาะชิ้นที่ไหนที่ที่นั่งยืดทำไมเช่าล้มอ่ะนั่งยืดปาร์ตี้เนี่ยผู้ปองพร้อมอ่ะนั่งยืดปาร์ตี้อาทิตย์ที่ท้องเดือนสระที่คาเฟ่ชิบูบาร์เนี่ยสภาพมันสูงจริงอ่ะที่ปาร์ตี้ตรงปาร์ตี้ที่เด็กเกดีดียูดีบีเกสเนี่ยเกสเนี่ยเช็คที่ไหนไม่ใช่หรอกส่วนเอ็นดูฮาร์ดิโก้
อาทิตย์ขันเดียวมั้งแต่ที่ชี้ชี้เจ้าจะตัดด้านสุดท้ายเดียวมั้งจะรู้จุดสั้นที่ปารีอีสองเดือนมั้งมาบุรีย่าชี้เดียสิ่งที่ยากที่ละนะที่ดูดูทุ่ยก้มมือตัวอาจารย์ยันดีจังอาจารย์เบียอาเบียมุ่งจังชี้เดียกัจฉิมพินเนี่ยปีรูปปาร์ตี้เกสพีพีฮะกัจฉิมตั้งยินดามิวเนสุมียาอีกุระตามะกะพัตรเรียบีจังสุดที่สาวเจนียามาเลยป่าวเวนตัวเมลูปารีกังสังลิกาพิวบาร์เลยและชี้กัจฉิมพินเนี่ยชี้กัจฉิมมิวเนสุช้าสุบิน
ฉันนี่ประมาณราคาคอร์ราคาสั่งแต่ในนั้นเรื่องอารมณ์ยาจูซีว่าตัวเต็มพุ่งอยู่ยี่กูต้องสั่งไลน์พูดด้วยนั่นทำให้เสียยุคก็เป็นอันยาชีอ่างจูบันสั่งยาตัวเมลูเลยที่เอสบีบีปาร์ตี้ก็เปลี่ยวว่าเลยอะคุณสบายดีจริงจังกูน่าสนใจมากว่าเช่น
ในยามจับเจ้าสุนีเดอร์รักษาบินในเจ้าตัวมีเนื้อเจียวเอาช่วยมูลนู่ยยี่อุลังนี่กูจะเลี้ยดูสิเข้าไปเลยฉันบินในตั้งยามมีเนื้อจุ่มมาเนี่ยเป็นฉันที่ตั้มรู้เอสเอสพีพีเอสเอสเอเยตัสคันดูกูมีมาเสตตะกาได้ใครเข้าไปเลยก็รู้สิเนื้อคุณน่าสนใจจังละก็รู้ยังไงวันนู้นได้รู้กันในประเทศเดนส์ตัวเมื่อเดือนกันยายนที่ผ่านมาเราก็จะไปสิจะมาเป็นสุดยอดอาวุธฉันจะมากับอันนั้น
ท่านผู้ชมที่รักสิ่งก็ตัดสินนะสิ่งก็จะรับผิดชอบดีคุณลองนั่งสูงยันยามานี่นั่งกันก็จะเรียนจริงๆก็คุยจอดเองอ่ะที่นั่นเป็นอะไรไม่ใช่ที่นี่โอกาสเชียร์นี่อาจจะคงกูว่าเสียใจกูเนี่ยเสียเรื่องอนาคตเส้นจีเนี่ยที่มุกุสีต้องสูดลุลุชามุจิต้องเสด็จนี่เปลี่ยนนี่ไปเลยที่นี่มานั่งยามาที่มุกุสีบีบีเป็นอย่างไรลุสามนี่เลยเชนี่ที่ยาวลายอะไรก็อันนี้อาจจะปีดูเรื่องสังหูเรื่องผิดไปเลยลุ เชื่อเรื่องลูกชายมุกอาลากาอริเชนเทียนชาดงจังนาคงสังดูพิจิตรโกเมงโกนัยงาพิบาร์เลยแต่งงานกูเลยชีอุสังดีดูเรนี่เนี่ยอริยังจะพิจิตรเย่แต่บุเน่คงติดขาตัวเย่สันสังมุลีกูไม่มีเลี้ยวแสดงคงพิวนัยมาเซลูโกเมงโกนัยงาสนับพิบาร์เลยแค่กิจการธรรมดาฮาวเอเมสเปกเอทเอ็มบีเอฟเอชช่างวันด้วยแค่กิจทูเย่ตะพวกาที่นี่เต็มวันยาวสินิมาเลยธรรมดาฮาวกูทิ้งทิ้งบุบุรุนี่ยาบกับประมาจินจูซาระกมาตู้กูท้าวคันดูเนี่ยที่ได้ดูบีมาวมีพิเคบ ်ဟောင်ကောင်မှာအခြေစိုက်တဲ့အမေရိကန်တာဝန်တွေနဲ့ဟောင်ကောင်နဲ့ပတ်သက်တဲ့ကိစ္စတွေမှာဝင်ဆွတ်ဖက်နေတာကိုရကြဖို့တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်အမေရိကန်တာဝန်တူကဒီမိုကရေစီရဲ့လှုပ်ရှားသူတွေနဲ့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်တရုတ်အစိုးရကအခုလိုသတိပေးလိုက်တာပါရုရှားနိုင်ငံမြောက်ပိုင်းကစစ်စခန်းတစ်ခုမှာဒုံးကျည်အင်ဂျင်တလုံးဒီကနေ့ပေါက်ကွဲတာကြောင့်လူ၂ယောက်သေဆုံးသွားပါတယ်။နိုင်ငံတော်မြောက်ပိုင်းကအခန့်ကလစ်ဒေသဒုံးကျည်စမ်းသပ်မှုတွေနဲ့အုံပြုတဲ့စစ်စခန်းမှာဓာတုဓာတ်ငွေ့သုံးအင်ဂျင်တလုံးကိုစမ်းသပ်မှုပြင်ပေါက်ကွဲသွားတာလို့ရုရှားကာကွယ်ရေးဌာနကပြောပါတယ်။ဥရုယာတီတောင်းလမှုကြောင့်ကမ္ဘာပေါ်မှာစစ်နေရခါရှားပါပြတ်တောက်မှုနဲ့ကြုံလာရနိုင်ခြေရှိတယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။ဒါကြောင့်ကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုနဲ့ရေရှည်ခိုင်မာမှုရှိတဲ့စက်ပျိုးရင်းနှီးတွေသုံးနာကိုမရပ်ဘူးဆိုရင်လာမယ့်ဆယ်စုနှစ်တွေအတွင်းအခြေအနေပိုဆိုးလာမယ်လို့ဒီကနေ့ထုတ်တဲ့အစီအစဉ်ကစားထဲမှာသတိပေးထားပါပါခင်ဗျာ
။သတင်းကြီးချုပ်ကိုကိုကျော်သိန်းကကြီးညာပေးခဲ့တာပါ။ဒီညတဲ့အစီအစဉ်ထုတ်လို့ရမှုကတော့မက်ဆီမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Voided Zone ဖြစ်ပါတယ်။ကျမအီတန်ဇမရှင်။
ဖျော်ရီအမေရိကန်တန်မနက်ခင်းမြန်မာဘာသာစီစဉ်နေကတော့မြန်မာစံတော်ချိန်မနက်6နာရီခွန်နိုင်ထိလိုင်းဒိုမီတာ2450နဲ့51ပြင်လိုင်းလက်မီတာ190တို့ကနေလေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။နားဆင်တဲ့တောတာရှင်ပေါင်းကိုထူးထူးကျေးဇူးတင်ပါတယ်။တောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.